Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်စက်တင်ဘာလ15ရက်နေ့တနင်္ဂနွေနေ့မနေ့ဖက်ရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ website Facebook နဲ့ YouTube စာမျက်နှာတွေကပါတကယ်နေတဲ့စတင်ထုတ်လွှင့်နေပါပြီကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်တန်းလင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမြန်မာအရေးဝင်မဆက်ဖို့ကံရောက်မြန်မာတွေ DC ကတရုတ်တန်ရုံးရှိမှာတောင်းဆိုကြပါတယ်ကယ်လီဖိုးနီးယားရောက်မြန်မာတွေကတော့မြန်မာအမကြီးဦးကျော်မိုးထွန်းကိုကုလကလုတ်ပိုင်ခွင့်အပြည့်ပေးဖို့တောင်းဆိုပါတယ်။တွေ့ဆုံဆွေးနွေးရေးလမ်းဖွင့်ထားချိန်မှာဒဏ်ခတ်မှုတွေနဲ့ဖိအားဝိုင်းပြမပေးဖို့အီရန်ကပြောပါတယ
်။အခုလိုသတင်းတွေပြီးမှာတော့အပတ်စဉ်ကဏ္ဍတွေမတင်ဆက်မီသတင်းပွဲပိုးချက်တစ်ပုဒ်ကိုဥစွာတင်ပြမှာပါ။အဝေးရောက်မြန်မာနိုင်ငံသားတွေကတရုတ်ရဲ့မြန်မာရေးဝင်ရောက်ဆွဲဖက်မှုနဲ့ပတ်သက်ပြီးဝါရှင်တန် DC မှာရှိတဲ့တရုတ်တန်ရုံရှိမှာစနေနေ့ကဆန္ဒပြကြပါတယ်။ဒီအကြောင်းအရာကိုဥစွာတင်ပြပေးပါမယ်။အဲဒီနောက်မှာတော့ဒုအတန်းဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြန်ကမ္ဘာအာရှနိုင်ငံရေးလျှာစီးပွားသတင်းများဥရုယာစီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့နိုင်ငံရေးစီးပွားရေးသဘာဝပတ်ဝန်းကျင်အရေးစတဲ့အကြောင်းအရာအစုံကိုတင်ပြထားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ချန်းအေးကပြောပြပေးပါမယ်။
ဂျော်ဒန်ရဲ့အနောက်ဖက်ကမ်းဒေသမှာအစ္စရေးရဲ့ပြစ်ခတ်မှုကြောင့်သေဆုံးခဲ့ရတဲ့တူရကီအမေရိကန်နိုင်ငံသူရဲ့ဇာပနာအခမ်းအနားကိုသူ့မွေးရည်မြေမှာကျင်းပနေချိန်မှာပဲဂါဇာကမ်းမြောင်အလယ်ပိုင်းနဲ့တောင်ပိုင်းမှာအစ္စရေးလက်ထက်ကစနေညပိုင်းမှာတိုက်ခိုက်မှုတွေလုပ်ခဲ့လို့အနည်းဆုံးလူ14ဦးသေဆုံးခဲ့ရပါတယ်ဂါဇာစီးတီးစ်မှာလေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသမီး3ဦးနဲ့ကလေး4ဦးအပါအဝင်လူ11ဦးနေထိုင်နေတဲ့နေအိမ်တစ်လုံးထိမှန်ခဲ့ပါတယ်နောက်ထပ်တိုက်ခိုက်မှုတစ်ခုမှာတော့ခန်းယူနစ်ကနေရာစွန့်ခွာထွက်ပြေးနေသူတွေရဲ့နေထိုင်နေတဲ့ယာယီတက်စကန်တခုထိမှန်ခဲ့ကြောင်းဂါဇာပြည်သူ့ကာကွယ်ရေးကပြောပါတယ်။ဒီပြိုင်နက်မှာပဲစက်တင်ဘာ6ရက်နေ့ကအစ္စရေးလက်ချက်နဲ့သေဆုံးခဲ့တဲ့အမေရိကန်တူရကီနိုင်ငံသူအသက်26နှစ်အရွယ်အိုင်ရှနိုအက်စကီရဲ့ဇာပနကိုသူ့ရဲ့ဇာတိ AGM ပင်လယ်ကမ်းခြေကဒီဒင်မြို့မှာစနေနေ့ကကျင်းပခဲ့တာပါ။သူပြစ်သက်ခံရမှုကိုအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကပြစ်တင်ရှုတ်ချထားပြီးအစ္စရေးဘက်ကတော့တမင်သက်သက်ရည်ရွယ်ပြစ်ခတ်တတ်ဖြတ်တာမဟုတ်ကြောင်းဖြေရှင်းထားပါတယ်ခင်ဗျာ။အီရန်နိုင်ငံအနေနဲ့တွဲဆုံဆွေးနွေးရေးအတွက်လမ်းဖွင့်ထားပေမဲ့အမေရိကန်နဲ့နောက်ဥရောပနိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုဖိအားတွေကိုလက်မခံကြောင်းအီရန်နိုင်ငံကြားရေးဝန်ကြီးအဘတ်စ်ကစက်တင်ဘာ14ရက်နေ့စနေနေ့ကပြောပါတယ်အမေရိကန်နဲ့မဟာမိတ်ဂျာမနီ၊ဗြိတိန်၊ပြစ်သစ်နိုင်ငံတွေကအီရန်ရဲ့လေကြောင်းကဏ္ဍအပေါင်းအဝင်ပိတ်ဆို့အရေးယူမှုတွေချမှတ်ပြီးနောက်အီရန်နိုင်ငံကြားရေးဝန်ကြီးကအခုလိုအငင်းပွားမှုတွေကိုဖြေရှင်းဖို့တန်တမာရေးရတကားဖွင့်ထားပေမဲ့ချင်းချောက်မှုတွေနဲ့ဖိအားတွေကိုလက်မခံနိုင်ဘူးလို့ပြောတာဖြစ်ပါတယ်အီရန်ကယူကရိန်းစစ်ပွဲမှာအသုံးပြုဖို့ရုရှားကိုပယ်ထိန်တုံးကြီးတွေပေးခဲ့တဲ့ဆိုတဲ့သတင်းတွေကိုအရေးယူတုံ့ပြန်တဲ့နေနဲ့အီရန်ရဲ့လေကြောင်းကဏ္ဍကိုပြစ်မှတ်ထားပိတ်ဆို့အရေးယူမှုအသစ်တွေပြုလုပ်ဖို့စဉ်းစားနေတယ်လို့ဥရောပတမကကပြောကြားပြီးတရက်ကြာမှာအီရန်ဘက်ကလည်းအခုလိုတုံ့ပြန်တာဖြစ်ပါတယ်။အီရန်အနေနဲ့ရုရှားကိုပယ်ထိန်တုံးကြီးတွေပေးဖို့ခြင်းမရှိကြောင်းနဲ့အမေရိကန်နဲ့ဥရောပအင်အားကြီးသုံးနိုင်ငံကအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ကြောင်းအီရန်ဘက်ကတော့တုံ့ပြန်ထားပါတယ်ခင်ဗျာ။ရုရှားနဲ့ယူကရိန်းတို့ဟာစနေနေ့ကအကျဉ်းသား206ရပ်ကိုအလဲအလှယ်လုပ်ခဲ့ကြပါတယ်။ဒါဟာ RS ဆိုဘောများပြည်တော်စု UAE ရဲ့ဂျာဝင်စနိုင်းစစ်ဆက်ပေးမှုကြောင့်နှစ်ရက်အတွင်းမှာဒုတိယကြိမ်လဲလှယ်တာလည်းဖြစ်ပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကတော့လဲလှယ်ခဲ့တဲ့ယူကရိန်းအကျဉ်းသား103ရောက်စလုံးဟာစစ်ဖက်တာဝန်ထမ်းဆောင်နေသူတွေဖြစ်ပြီးတော့တပ်သား82ယောက်နဲ့အရာရှိ21ယောက်ပါကြောင်းပြောပါတယ်။ရုရှားကာဝေးဝန်ကြီးဌာနကတော့ယူကရိန်းနဲ့ရုရှားပိုင်ကတ်စ်ဒေတာတဲ့ August လဝင်ရောက်ကျူးကျော်ခြင်းအဖမ်းခံခဲ့ရတဲ့ရုရှားစစ်သား103ယောက်နဲ့လဲလှယ်တာဖြစ်တယ်လို့ဆိုပါတယ်။ဒီအကျဉ်းသားလဲလှယ်မှုကို UAE ကဂျာဝယ်ညှိနှိုင်းပေးခဲ့တာဖြစ်ကြောင်းနဲ့ဒါဟာ2024ခုနှစ်မှာစတင်တဲ့ရှစ်ကြိမ်မြောက်ဂျာဝယ်မှုဖြစ်ပြီးတော့ UAE အစိုးရသတင်းဌာန WMA ကပြောပါတယ်။2022 February မှာ Ukraine ကို Russia ချွတ်ချော်တိုက်ခိုက်ခဲ့တဲ့နေရာစပြီးနှစ်ဖက်အကျဉ်းသားလဲလှယ်မှုတွေမကြမကြလှုပ်ဆောင်ခဲ့တာဖြစ်ပြီးတော့အခုစနေနေ့လဲလှယ်မှုကတော့ August လ3 Russia ပိုင်တဲ့ Ukraine နဲ့ဝင်ရောက်ထိုးစစ်ဆင်ပြီးနောက်ပိုင်းမှာတတိယမြောက်လဲလှယ်တာဖြစ်ပါတယ်ခင်ဗျာ။
မနေ့ကစီစဉ်လေးကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါလိမ့်ရှင်
။ VOA ရဲ့တင်းငွေနေ့မနေ့သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာ။၎ နိုင်ငံတကာကတရုတ်တန်ရုံးတွေရှိမှာမြန်မာနယ်ဝါတွေကဆန္ဒထုတ်ဖော်တာတချို့ရှိလာချိန်မှာပဲမြန်မာပြည်တွင်းကိုတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖက်တာမျိုးမရှိဘူးလို့ရန်ကုန်ကတရုတ်တန်ရုံးကစက်တင်ဘာ14ရက်စနေနေ့မှာညင်းဆိုလိုက်ပါတယ်မြန်မာရေးမှာတရုတ်နိုင်ငံအနေနဲ့အပြုသဘောဆောင်ပြီးပါဝင်လာဖြစ်ပြီးမတိမငြိမ်ဖြစ်မှုစစ်မဲ့ဖြစ်ပွားနေမှုကိုစန့်ကျင်ကပြည်တွင်းကိုမဆွတ်ဖက်တယ်လို့ပြင်ပအင်အားစုကမြန်မာနိုင်ငံပြည်တွင်းမှာဝင်ရောက်ဆွတ်ဖက်တာမျိုးကိုလည်းစန့်ကျင်ကြောင်းပြောပါတယ်တရုတ်မြန်မာဆက်ဆံရေးကိုသွေးခွဲလို့ပြီးတရုတ်နိုင်ငံပေါ်အကြောင်းမဲ့ပြစ်တင်တဲ့ပြောဆိုလှုပ်ဆောင်ချက်တွေကိုလည်းသတိပေးပါရယ်မီဒီယာတချို့နဲ့လူပုဂ္ဂိုလ်တွေကတရုတ်နိုင်ငံကမြန်မာနိုင်ငံပြည်တွင်းကိစ္စကိုဝင်ဆွတ်ဖက်နေတယ်ဆိုပြီးအကြောင်းမဲ့ပြစ်တင်မှုတွေလှုပ်ဆောင်နေလို့အခုလိုထုတ်ပြန်ရတာလို့တရုတ်တန်ရုံးကဖြေရှင်းပါတယ်မြန်မာနိုင်ငံအပေါ်ထားရှိတဲ့ချစ်ကြည်ရေးမူဝါဒကမြန်မာပြည်သူတရားလုံးကိုမျက်နှာမူတာဖြစ်ပြီးတော့သက်ဆိုင်ရာဘက်အသီးသီးကအမြန်ဆုံးအပြစ်ခတ်ရဆဲပြီးငြိမ်းချမ်းတဲ့နည်းလမ်းနဲ့သဘောထားကွဲလွဲမှုတွေကိုဖြေရှင်းကမြန်မာနိုင်ငံမြောက်ပိုင်းပါဝင်မြန်မာနိုင်ငံတနိုင်ငံလုံးအခြေအနေပြန်လဲတည်ငြိမ်အရှိန်လျှော့လာရေးပေါ်ဆောင်နိုင်မှုမျှော်လင့်ကြောင်းတရုတ်တန်ရုံးကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျာနယူးယောက်မြို့မှာစက်တင်ဘာလ10ရက်နေ့ကစတင်ကျင်းပတဲ့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကနေတာမတ်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုသူဖြစ်ဆက်လက်ခံထားရုံသာမကပဲတော့ကုလသမဂ္ဂရဲ့အရေးကြီးစီးပွားပွဲတွေမှာလည်းတက်ရောက်ဆွေးနွေးခွင့်ပေးဖို့ကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့မြန်မာအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြောင်းဆန်ဖရန်စစ္စကိုမြို့နယ်ဥက္ကူလေးရဗီယိုကိုအခုလိုပြောထားပါတယ
်။ဥကျော်မိုးထွန်းကိုသူ့ရဲ့နေရာမှာဆက်လက်ပြီးတော့ထားရှိဖို့နဲ့အဲ့ဒီအပြင်ကို United Nation General Assembly မှာစကားပြောဆိုခွင့်ရဖို့အတွက်ကိုကျွန်တော်တို့ဒီနှစ်ချက်ကိုတောင်းဆိုသွားမှာဖြစ်ပါတယ်။စစ်အစိုးရကလည်းရေဘေးကိုမကူညီဘဲနဲ့သူကဘုံတွေလိုက်ကျဲပြီးပြည်သူတွေကိုထတ်တတ်နေပြန်သေးတယ်။အဲ့တော့ပြည်သူတွေရဲ့ဘဝအကာအကွယ်မဲ့နေတာဖြစ်ပါတယ်။ဒီအတွက်ကြောင့်ဥကျော်မိုးထွန်းက United Nation မှာဒီနေရာကိုဆက်လက်ရရှိပြီးတော့စကားပြောခွင့်ရခြင်းဖြင့်မြန်မာပြည်သူလူထုရင်ဆိုင်နေရတဲ့ဒုက္ခသုခတွေအကြောင်းကိုကဘာတိအောင်ပြောနိုင်မှာဖြစ်ပါတယ
် San Francisco မြို့မှာရှိတဲ့ကုလသမဂ္ဂစတင်ဖွဲ့စည်းခဲ့ရာ UN Plaza ရှိမှာမြန်မာရေးလှုပ်ရှားသူတွေစနေနေ့မွန်းလွဲပိုင်းကစုရုံးခဲ့ကြပြီးခုလိုတောင်းဆိုခဲ့ကြတာပါ2022ခုနှစ်စစ်တပ်အနာသိင်းကြီးကစပြီးဥကျော်မိုးထွန်းကိုပဲမြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်အဖြစ်ကုလသမဂ္ဂထွေထွေညီလာခံရဲ့ကိုယ်စားလှယ်စစ်ဆေးရေးကော်မတီကတနည်းတစ်ခါအတည်ပြုပေးလာခဲ့ပေမဲ့အရေးကြီးဆုံးဖြတ်ချက်ချနိုင်မဲ့စီဝေးပွဲတွေမှာတက်ရောက်ဆွေးနွေးခွင့်ကိုတော့ကန့်သတ်ထားတာကြောင့်မြန်မာရေးလှုပ်ရှားသူတွေကအခုလိုတောင်းဆိုလာလည်းဖြစ်ပါတယ်ခင်ဗျာ။ရာဂီမုန်တိုင်းနောက်ဆက်တွဲဖြစ်မြန်မာနိုင်ငံမှာနှစ်ပေါင်း60အတွင်းအပြင်းထန်ဆုံးတစ်ခုဖြစ်တဲ့ရေကြီးမြေပြိုမှုတွေကြောင့်သေဆုံးသူအနည်းဆုံး84ဦးထိရှိလာခဲ့ပြီးလူ89ဦးပျောက်ဆုံးနေကြောင်းစစ်ကောင်စီထိန်းချုပ်ထားတဲ့ဆိုရရုံးမြင့်တန်ကြားကစနေနေ့ကထုတ်ပြန်ပါတယ်။ဒါဟာတောက်ကြံနေကစစ်ကောင်စီကတရားဝင်ထုတ်ပြန်ခဲ့တဲ့သေဆုံးသူဦးရေ33ဦးထက်နှစ်ဆကျော်ပိုများလာတာပါ။ဆန္ဒသင်ကောင်းဆောင်ဗိုလ်ချုပ်မှုရေးမေအောင်လှိုင်ကပြပနိုင်ငံတွေကကယ်ဆယ်ရေးကူညီတွေတောင်းခံကြောင်းနိုင်ငံပိုင်မီဒီယာတွေကဖော်ပြခဲ့ပြီးနောက်အခုလိုကိန်းဂဏန်းအသစ်တွေထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့ကုညီကယ်ဆယ်ရေးလှုပ်ဆောင်နေသူတွေရဲ့ပြောဆိုချက်မှာတော့လူရာနဲ့ချီသေဆုံးနိုင်သူတို့ပျောက်ဆုံးနေသူတွေလည်းအများပြားရှိနေလို့သေဆုံးသူအရေအတွက်ပိုများလာမှာကိုစိုးရိမ်ကြောင်းပြောကြပါတယ်။ရေဘေးကြောင့်ပျက်စီးဆုံးရှုံးမှုနဲ့ထိခိုက်မှုအကျယ်အဝန်းပမာဏကများပြားပြီးခုချိန်မှာအတိအကျခံမှန်းနိုင်မှုခက်တယ်လို့ဆိုကြပါတယ်။မုံတိုင်းမြောက်မြန်မာနိုင်ငံမှာလူပေါင်း2,400,000နီးပါးအိုးမဲ့အိမ်မဲ့ဖြစ်နေကြောင်းလည်းကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်ခင်ဗျာ။
တဲ့နေကိုကိုငိမ့်ချမ်းအေးပြောပြသွားတာပါ VOA American အတိုင်းရဲ့တင်းငွေနေနေမနေ့ဖက်အတန်လွင့်စီစဉ်နေကိုတိုက်ရိုက်ဆက်လက်ထုတ်လင်းနေပါတယ်အခုတော့ပတ်စင်ကန္နာတွေမတိုင်မီတင်းပြပိုးချက်တစ်ခုကိုတင်ပြပါအောင်မယ်မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကမြန်မာအရေးမှာဝင်ရောက်မဆွတ်ဖွဲ့ဘူးလို့စနေနေ့ကထုတ်ပြန်ချိန်မှာပဲ Washington DC ကတရုတ်တန်ရုံးရှိမှာ American မြန်မာနယ်ပါးတွေကတရုတ်အစိုးရကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်ကိုငိမ့်ချမ်းအေးကပြောပြပေးပါမယ်
Washington DC မြို့တော်အနီးတစ်ပိုက်ကမြန်မာနယ်ပွားတွေကတရုတ်အစိုးရအနေနဲ့မြန်မာအရေးမှာဝင်ရောက်မဆွတ်ဖက်ဖို့တရုတ်တိုင်ဝန်ရှိမှဝိုင်းဝန်းတောင်းဆိုခဲ့ကြတာပါမြန်မာအချက်တဲမှာအနာသိစစ်တပ်ကိုမထောက်ခံဖို့လူမှုအများရဲ့သဘောဆန္ဒကိုလေးစားဖို့မှတ်ကန်တဲ့ဘက်ကရပ်တည်ဖို့ကိုဆန္ဒပြသူတွေကကြွကြော်သံတွေစိုင်းပုတ်တွေနဲ့အတူတရုတ်အစိုးရကိုတိုက်တွန်းခဲ့ကြပါတယ်မြန်မာပြည်တရုတ်တိုင်ဝန်ကစနေနေ့မှာပဲထုတ်ပြန်တဲ့မြန်မာအရေးမှာဝင်ရောက်ဆွတ်ဖက်တာမရှိဘူးဆိုတဲ့ပြောဆိုချက်ဟာလည်းလက်တွေ့မှာလက်သင့်ခံွဲမရှိဘူးလို့စနပ်ပြပွဲကိုဥဆောင်သူတယောက်ဖြစ်တဲ့ကိုရင်အေးက VOE ကိုအခုလိုပြောပါတယ်
။လုံးဝတရားဝင်မှုမရှိပဲလက်ရှိမျိုးကိုကရွေးကောက်ပွဲမျိုးကိုအားပေးနေတာတို့ချက်ဖို့ဒီလိုကဒီလိုရွေးကောက်ပွဲအားပေးနေတာကိုချက်လိုက်ပြီးတော့မှတော့ပြည်သူခံစားနေရတဲ့ခံစားချက်ဖက်မှုတွေချက်တက်မှုတွေစစ်ကောင်စီကိုလုံးဝမလုံးတော့ပျော်ပေးနေတယ်ဆိုရင်တော့တရားကျင့်ရေးကိုဆက်တာမဟုတ်ဘူးလို့ကျွန်တော်ကယုံကြည်ပါတယ်
။ဆက်နာသိမှုကိုစန့်ချင်တဲ့တွေဦးတော်လိုက်မှာပါဝင်နေတဲ့တိုင်းသားညီနောင်မဟာမိတ်သုံးဘွဲ့ရဲ့စစ်ရေးကိုအဟန့်တားဖြစ်အောင်လှုပ်ဆောင်နေတာတွေကိုလည်းတရုတ်နိုင်ငံအနေနဲ့ရက်တက်မှုလိုတယ်လို့ သူကတောင်းဆိုပါတယ်တရုတ်တိုင်ရုံးရဲ့ထုတ်ပြန်ချက်မှာတော့မြန်မာပြည်ထောင်စုတွေကိုငြင်းညံ့တဲ့အနေနဲ့ဖြစ်ရှင်းဖို့လိုလားပြီးအဲ့ဒီအတွက်ပြည်သူ့ဘောဆောင်တဲ့အခန်းကဏ္ဍကနေပေါင်းမှဖြစ်ကြောင်းဆိုပါတယ်ဒါပေမဲ့ Washington DC တရုတ်နိုင်ငံတန်ရုံးရှိကဆန္ဒပြပွဲမှာပါဝင်တဲ့မြန်မာຫນွယ်ဘောတက်ကြွလှူရှားသူမတ်မင်းမင်းကတော့အပြည်သူ့ဘောဆောင်မှုကပြည်သူလူထုကိုဖိနှိပ်နေတဲ့အနာသိစစ်ကောင်စီပေါ်လင်းစီဖြတ်တောက်တာအပါအဝင်ပိတ်ဆို့ရေးယူမှုဆောင်ရွက်တာတွေကိုလက်ခံဖို့လိုတယ်လို့ထောက်ပြပါတယ
်တရုတ်ကိုတောင်းဆိုချင်တာဒီစစ်တပ်ကို၆ပတ်နေတဲ့ဟာကိုချက်ချင်းရပ်တတ်ဖို့ရပ်ဖို့ပေါ့နော်ရပ်ပြီးတော့ဒီပြည်သူတွေရဲ့ဒီ internal affair ကိုမပတ်သက်ပဲနဲ့နောက်ပြီးတော့ဒီခုလင်းရင်ဘုံနေနဲ့ကျဲခံနေတဲ့ဒီပြည်သူတွေအရန်ကိုဒုက္ခရောက်နေတယ်ပေါ့နော်ဒီဒုက္ခအိမ်တွေကိုမီးရှို့တာတတ်တယ်မဟုတ်ပဲနဲ့ဒီ internally displaced ဒီစစ်ဘေးရှောင်တွေကိုလိုက်ပြီးတော့ဘုံကျဲတယ်ဆိုတာဒီဟာလုံးဝမဖြစ်တဲ့ကဘာမှမဖြစ်တဲ့ဘူးပေါ့နော် These are war crime တွေလို့ပဲမြင်ပြီးတော့ရပ်ဖို့လိုအပ်တယ်လို့တောင်းဆိုပါရှင
် Washington DC တရုတ်တိုင်ရုံးရှိကဆန္ဒထုတ်ဖော်ပွဲကိုတော့ American မြန်မာ50ကျော်ပူးပေါင်းပါဝင်ခဲ့ကြပါတယ်အခုလိုမြန်မာအရေးတရုတ်မဆွတ်ဖက်ဖို့ကန့်ကွက်ဆန္ဒပြကြတာကတရုတ်ဆိုရရဲ့မူဝါဒတွေကိုသာဆန့်ကျင်တာဖြစ်ပြီးလူမျိုးရေးရမုန်းတိမှုလှုပ်ဆောင်တာမဟုတ်ဘူးလို့လည်းဆန္ဒပြပွဲကိုတက်ရောက်ကြသူတွေကဗီဒီယိုကိုပြောပါတယ်ခင်
ဗျာ Washington DC ကတရုတ်ကန့်ကွက်ဆန္ဒပြပွဲအကြောင်းကိုငြင်းချမ်းအေးပြောပြတာပါအခုတော့တို့အတန်ဒီမိုကရေစီလူ့ခွင့်နဲ့ခေပြန်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါရမယ်တို့အတန်အစီအစဉ်မှာဆိုလို့ရှိရင်တော့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်စားကုန်နဲ့လောင်စာဆီတွေရှားပါးပြတ်လတ်နေတာကြောင့်ဒေသခံပြည်သူတွေအခက်အခဲကြုံနေရတဲ့အကြောင်းတွေကို Frontier မြန်မာဝိုင်းတော်သားတွေကဒီတစ်ပတ်တို့အတန်အစီအစဉ်မှာတင်ပြထားပါတယ
်အလုံးရောင်းလို့ကုန်မမြောရမမြောတော့မတတ်နိုင်ဘူးမစားကြမှာမရှိတာ
ဒီမျိုးပါးခြင်းတွေကလည်းအမောင်နှမတွေအဲ့ဒီပြန်ဆက်တည်ချင်တာလည်းမရဘူးဖြစ်တယ်။အခက်အခဲလေးရှိနေတော့ငွေကြီးတွေပတ်သက်လိုက်ရင်ဒုက္ခတွေလည်းပြီးပြန်ရောက်တယ်
။မန္တလေးလာရှိုးကာလန်တျောက်တိုက်ပွဲတွေပြင်းထန်စွာဖြစ်နေတာကြောင့်အဲ့ဒီလမ်းကြောင်းကိုအသုံးပြုပြီးစားတောက်ကုန်တွေကိုမိခိုနေရသူအများအပြားကိုထိခိုက်မှုတွေရှိနေပါတယ်။အဲ့ထက်ကအစားတောက်တွေပြတ်လွနေပါဖြစ်နေပြီးပြင်ပကဘာနဲ့အဆက်အသွယ်ပြတ်နေတဲ့နမ်တူနဲ့နမ်ဆန်ကပြည်သူတချို့နဲ့ဒိုးအတန်ကစကားပြောခဲ့ပါတယ်။ဒီဘက်အစီအစဉ်ကိုတော့ထိုးတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ရွှေပြည်မြေကသတင်းတောက်မိုင်းရူပါကရေးသားထားပြီးလွေအေးမီကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။အပေါ်စားဆံမဲဝယ်စားတာ။အပေါ်စားဆံလဲအိမ်မှာဘူးဘလောက်မှမရှိတော့ဘူး။စီလဲဘလောက်မှမရှိတော့ဘူး။ဆိုင်ကလေးရောင်းလိုက်မယ်လို့စဉ်းစားထားတာဆိုင်ကလေးဝယ်မယ်လို့မရှိသေးဘူးလေ။ဒါဆိုအိမ်လားခါတလား3,000ကျော်မပေးမရဘူးလေပလီပိုင်ဆိုတော့ကျွန်တော်အိမ်မှာလည်းတောင်ဖို့ရှိတဲ့ပစ္စည်းလည်းမရှိတော့ဘူးအားလုံးရောင်းလို့ကုန်ပြီ။မမျောတော့မမျောတော့မတတ်နိုင်ဘူးမစားစရာမှမရှိတာ
။ဦးစိုးဝင်းကရှမ်းပြည်နယ်မြောက်ပိုင်းနတ်မတူမြို့မှာနေထိုင်သူပါ။သူ့ဘဝမှာဒီလောက်ဆိုးတဲ့အဖြစ်ဆိုးမျိုးကတခါမှမကြုံဘူးပါဘူး။အသက်50အရွယ်ရှိတဲ့သူကအသက်80အရွယ်အမဖြစ်သူဒေါ်ဒီတာနဲ့သူအိမ်ငှားပြေးနေထိုင်ပါတယ်။သူကအရင်ဆိုင်ကငှားလိုက်သူဖြစ်ပြီးအမဖြစ်သူဒေါ်ဒီတာကတော့နတ်မသူမျိုးပုံချောင်းရှိမှမုံရောင်းပါတယ်။အရင်ကတလီတောင်း4,000သာရှိတဲ့ဆိုင်ငယ်စီကလက်ရှိကို10,000ဝန်းကျင်ရောက်နေရကြောင့်သူ့ဆိုင်ငယ်အငှားလိုက်တာကိုရက်ထားရပါတယ်။အလုံးလည်းမဲ့ဖြစ်နေတဲ့ဦးစိုးဝင်းကကလေးကစားစရာအယုတ်တွေကိုကျောင်းရှိမှာရောင်းချတယ်လို့ပြောင်းလုပ်ခဲ့ပါတယ်။ဒါပေမဲ့တိုက်ပွဲတွေကြောင့်ဂျွန်လာကစားပြီးကျောင်းပိတ်ချလိုက်ရပါတယ်။လက်ရှိအချိန်တွေကတော့အယုတ်ဝယ်ဖို့ငွေကိုလူအနည်းစုကသာအသုံးပြုနိုင်တော့တဲ့အချိန်တွေပါ။အခုတော့နေအိမ်မှာစုဆောင်းထားတဲ့တန်တူတန်ဆတွေကိုရောင်းပြီးဝိုင်းရေးဖြည့်ရှင်းနေရပါတယ
်။ဒီခါလေးကျရင်ကျွန်တော်တို့မူစနေအတင်းရပါတော့ဆန်၅ပြီ၃ပြီ၄ပြီအဲ့လိုလာလာပေးတော့တာတော့ရှိတယ်။အဲ့ဒီဆန်လေးနဲ့ပဲထိုင်စားနေတာလား။ကျွန်တော်ကလည်းတောင်ဖို့ရှိတယ်ပြီးရှိတော့ပါမရှိအဲ့ဒီဆန်ကတစည်းပဲရှိတာ။ဆန်ကတစည်းပဲရှိတာ။အဲကျွန်တော်ကအဲ့ဒီမုံပဲတင်စားလေးရောင်းစားတာဘယ်တော့မှမမြင်ဘူးလေ
။ဒီကရဂျွန်လာတရားပဲမှာညီနောင်မဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့အောင်မျိုးသားလူမျိုးရေးတမတော် channel ရေးမြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်သမတော် MNDA နဲ့ ာခတ်တော်ဧတို့ကတည်သူများနှစ်ခွန်စစ်စင်ရေးဒုတိယလိုင်းပြန်လည်စတင်ခဲ့ပါတယ်။နလကျော်ကလအတွင်းစစ်ကောင်စီရဲ့အရှိမြောက်တိုင်းစစ်ဌာနချုပ်တည်ရှိရာလာရှိုးမြို့နယ်ပါဝင်မန္တလေးလာရှိုးလမ်းမပေါ်မှာရှိတဲ့မြို့သုံးခုကိုညီနောင်မဟာမိတ်သုံးဖွဲ့ကသိမ်းပိုက်နိုင်ခဲ့ပါတယ်။တိုက်ပွဲတွေကဆက်လက်ပြင်းထန်နေပြီးနမ်တူမြို့နယ်95မိုင်ဝေးတဲ့နောင်ချုံမြို့မှာဖြစ်ပွားနေရပါဒါတွေကြောင့်ပဲတဲယူပို့ဆောင်ရေးလမ်းကြောင်းတွေကုန်စည်စီးဆင်းမှုတွေကဆိုးဝါးစွာပြတ်တောက်နေပြီးဆက်သုံးစီတွေပါဝင်အခြေခံစားတောက်ကုန်တွေဖြစ်တဲ့စံစီဈေးတွေကမြင့်တက်လာနေပါတယ်တိုက်ပွဲတွေကြောင့်လမ်းတချို့ကပိတ်ထားရပါတယ်တိတိယနှစ်ခွန်ဒုတိယလိုင်းစတင်ပြီးတဲ့နောက်တရုတ်နိုင်ငံကရှမ်းမြောက်တရုတ်နယ်စပ်တွေကိုကုန်ပစ္စည်းတည်ယူခွင့်ပိတ်ထားပါတယ်။စစ်ကကလည်းတော်လိုင်းရေးတပ်ဖွဲ့ဝင်တွေထိန်းချုပ်ထားတဲ့နေရာတွေကိုအစားအသောက်နဲ့ဈေးဝါးတွေတည်ယူလို့မရအောင်မန္တလေးနဲ့ပြုံးလင်ဂိတ်တွေကလည်းပိတ်ထားပါတယ်။ဒီလိုအလားတူပြဿနာတွေကနမ်ဆန်မြို့မှာလည်းဖြစ်ပွားနေရပါ။ကိုဆိုင်ကကုန်စုံဆိုင်ပိုင်ရှင်တူဖြစ်ပြီးကုန်ပစ္စည်းတွေကိုပယ်နေရမှာမှမအခက်အခဲမျိုးစုံနဲ့ကြုံတွေ့နေရတယ်လို့ဆိုပါရယ်
။ကိုရှိချစ်ခင်ကတော့မန္တလေးတို့ဘာတို့ကနေယူပါ့။မန္တလေးကနေ။တိုက်ပွဲဖြစ်ပြီးနောက်ပိုင်းတော့ကွင်းနဲ့လမ်းတွေယူရတာပေါ့။ကျွန်တော်တို့ပစ္စည်းတွေနှစ်ခါသုံးခါတော့ပြန်လဲရတယ်။ပြီးမှဒီနောက်ပိုင်းမှတစ်ခေါက်ပြန်ရောက်လာ။ကနှစ်ဆလောက်တော့တက်သွားတာပေါ့။ဈေးနှုန်းတွေတော့
ကုန်စည်နှုန်းတွေအဆမတန်မြင့်တက်တာနဲ့အခြေခံစားတောက်ကုန်ပစ္စည်းတွေပြက်လက်နေတာတွေကနိုင်ငံအနှံ့မှာဖြစ်ပွားနေတဲ့ကြီးမားတဲ့ပြဿနာတစ်ခုဖြစ်ပါတယ်။စားသုံးစီပြက်လက်မှုတွေကြောင့်စစ်ကောင်စီကအချိုးကျဘေးဝေးတဲ့စနစ်ကိုကျင့်သုံးလာပါတယ်။ဓာတ်စီပြက်လက်မှုတွေကြောင့်ရန်ကုန်နဲ့နေပြည်တော်လမ်းတွေပေါ်မှာရှည်လျားစွာတန်းစီနေရပါတယ်။တစ်ဖက်မှာလည်းပြည်ပခတန်ကိုခံစားနေရတဲ့နမ်မတူနမ်ဆန်တို့လိုဝေးလံတဲ့နေရာတွေကိုကုန်စီပို့ဆောင်ရမှာအခက်ခဲတွေနဲ့ဈေးကများတာကြောင့်ကိုဆိုင်နဲ့တခြားဈေးတဲတွေကဈေးပိုတက်ရောက်ရပါတယ်။အဲ့ဒီလိုဈေးနှုန်းတွေကိုလူအနေငယ်ကသာဝယ်ယူနိုင်ပါတော့တယ်။ဇန်ဈေးနဲ့ဓာတ်ဆီဈေးတွေကလည်းမန္တလေးနဲ့ရန်ကုန်ထက်သုံးဆလောက်မြင့်တက်နေပါတယ်။နမ်တူနဲ့နမ်ဆန်မြို့တွေဟာလက်ရှိမှာထင်တွေရဲ့ထိန်းချုပ်မှုအောက်မှာရှိနေပါတယ်။တောင်တမရော PSOF ချင်တွေရဲ့ပြောရေးဆိုခွင့်ရှိသူလွင်ရည်ဦးကတော့လူထုတွေအနေနဲ့ရှမ်းမြောက်တွင်ရှိဂုံပစ္စည်းချင်းဖလှယ်ပြီးအသုံးပြုကြဖို့ကိုတိုက်တွန်းထားပါတယ
်။အလက်ရှိအခြေအနေရတာကျွန်တော်နဲ့ဘူနီလန်ကတော့ကျမတို့ရဲ့ data တွင်ထုတ်ကုန်ဖို့ပဲကျမတို့ကအဒီဦးစားဖေးဆောင်ရရမယ်။ဥပမာဒီ data တွင်ဟာရှိတဲ့တစ်မျိုးနဲ့တစ်မျိုးကိုပဲဒီကုန်စည်တွေအချင်းချင်းဖလဲပြီးတော့မှရောင်းဝယ်တာမျိုးပေါ့နော်ဥပမာပြောရမယ်ဆိုဥပမာအနေနဲ့ဆိုအချမတို့ကဒီနမ်ဆန်ကစပါဆန်စားဖို့အဆန်ဆန်တွေလူတွေပေါ့နော်အခြားဒေသကဒီဆန်ကရှိတယ်ဥပမာမိုးမိတ်လူမျိုးမိုးမိတ်လူမျိုးဆန်စပါထွက်တယ်ဆိုအကြောင်းမို့ဒီမိုးမိတ်နဲ့နမ်ဆန်ကအရောင်းဝယ်လုပ်တာမျိုးပေါ့နော
်ဒါပေမဲ့ဘဒုစီမမဆန်မရှိရောပြီးတော့သူတို့အချင်းချင်းကရောဘလို့ဆက်သွယ်ကြမှာပါလဲတိတိယနှစ်ခွန်စစ်စီရင်ဒုတိယလိုင်းစတင်ပြီးတဲ့နောက်မှာရှမ်းမြောက်ကမြို့နယ်အများစုမှာဖုန်းလိုင်းနဲ့အင်တာနက်လိုင်းလည်းပြတ်တောက်နေစေပါပြတ်တောက်သွားတဲ့ဖုန်းလိုင်းနဲ့အင်တာနက်လိုင်းအစားလူထုကစတာလင်ကိုတနာရီ 5,000 ကျပ်ပြီးအသုံးပြုနေရပါတယ်နမ်တူမြို့မှာနေထိုင်တဲ့အသက်50အရွယ်ဦးထွန်းနိုင်ကတော့လိုင်းတွေပြတ်တောက်ပြီးသွားကြတဲ့ကမိသားစုနဲ့အဆက်အသွယ်ပြတ်သွားတယ်လို့ဆိုပါတယ
်အဲ့ဒီပြန်ဆက်ပြန်ချင်တာလည်းမရဘူးဖြစ်တယ်အခက်ခဲလေးရှိနေတော့ငွေကြီးတွေပတ်သက်လိုက်နေဒုက္ခတွေလည်းပြီးပြန်ရောက်တယ်အဲ့ဒါတော့အမှန်ပဲဒီအခုတော့ငါဖုန်းရှိတာလည်းအလကားပုံစံဖြစ်သွားပြီအမှန်တိုင်းပြောရရင်တော့ဒီလိုင်းတုံးရပတ်စံတုံးရမှာဆိုရင်တော့တိတ်အစင်တော့မပြေဘူးပြီးရင်ဒီ9000လို့3000လို့ဆိုတော့လမ်းတုံးတာကဟိုကအတားရကတော့ဒီစားဖို့တောက်ဖို့တော့မနှက်စားတော့ဘယ်လိုပြောမလဲစားမုံပွဲတည်းရေစားဝယ်စားလို့ရပါအဲ့ဒါ
နမ်တူမြို့ခံကိုမျိုးကသူ့အတွက်ရောဒေတာခံတွေအတွက်ပါဆက်တွေရလွယ်ကူစေဖို့အတွက်ဩဂုလမှာစတာလင်တက်ဆင်လိုက်ပါတယ်သူ့ဆိုင်မှာနေစစ်စတာလင်ကိုလာရောက်သုံးပြတဲ့သူကတရက်ကိုပုံမှန်လူတရာကနေ200ထိရှိတယ်လို့ဆိုပါတယ်အသုံးပြုခဆေးကြီးတာနဲ့ပတ်သက်ပြီးသူကအခုလိုပြောထားပါတယ်
အဲ့တော့ကျွန်တော်ကိုယ်တိုင်လည်းအဆင်မပြေတဲ့အတွက်ယူခံလည်းအဆင်ပြေပါစေဆိုတဲ့အတွင်းနဲ့ကျွန်တော်ကခုနပြောတဲ့တိုင်း 9,000 လုံးရယ်ပြီးတော့ဆိုလာရယ်ဘက်ထရီ3လုံးရယ်ပတ်လည်မှာသုံးလိုက်တာပေါ့နော်အဲ့ဒီပုံကြားစိတ်လေးရှိရဆိုတော့တိုင်း 9,000 ပဲကျွန်တော်ဆက်လို့ဖြစ်လိုက်တာပေါ့ဒါပေမဲ့ဘာကြောင့်မလို့တိုင်း 9,000 ဆိုတော့အခုကိုမရင်းနှီးမြှုပ်နှံမှုကလည်းခုနပြောတဲ့300လောက်ရင်းနှီးမြှုပ်နှံမှုရှိတယ်ပြီးတော့ဝန်ထမ်းဆိုရင်လည်း3လောက်ထည့်သွင်းရတာပေါ့အာဖန်ရှင်ပါဆို၄ရောက်လို့ကျွန်တော်ကတော့ရတာဆိုအမှရင်းနှီးမြှုပ်နှံမှုရှိရတော့ကျွန်တော်ကခုနပြောလို့တိုင်း 9,000 နဲ့လုံလောက်စားလိုက်တာပေါ့
အသက်68နှစ်အရွယ်နတ်မတူဒေတာခံဦးကာရင်ကတော့သူ့မိသားစုနဲ့အဆက်အသွယ်မပြတ်စေဖို့အတွက်စေကြည်လဲဘေးဖို့စဉ်းစားရှိပါတယ်
။ကိုင်းကြီးရဲ့မကောင်းတဲ့ပုံမှာအခြေအနေမကောင်းတဲ့ပုံမှာဟောတော့မှာ။ဒါမျိုးလေးတွေကိုဆိုရင်ဒီကတော့မိဘတိုင်းမှာရှိရပါပဲ။ဒါကြတဲ့ဒေါက်တာတမျိုးရအဝေးမှာရောက်လို့ပို့သူ့ရော။ဒိုးတော်များလည်းအဲ9000ပြီးမှပြောတော့ကိုအခြေကြီးတဲ့ပုံမှာဒါတမျိုးနဲ့စကားပြောပြင်ရတဲ့မျက်နှာမျိုးရတော့ရ။နော်။အဲနည်းနည်းပြောတော့ပေါ့။
ဥကရင်ဟာကံကောင်းတဲ့သူတွေထဲမှာတယောက်ဖြစ်ပါတယ်။ရှမ်းမြောက်မှာတိုက်ပွဲတွေမပြေမချင်းပိုက်ဆံမရှိတဲ့သူအများပြားဟာပြင်ပကဘာနဲ့အဆက်အသွယ်ပြတ်ပြီးငယ်မှုမှုတွေကလည်းတူလာနေပါတယ်။ဥရှူရင်ကမွတ်စလင်အသင်းရဲ့အကူအညီမရှိရင်သမင်းတော်မစားနိုင်တော့ပါဘူး။ဒါကြောင့်အမြန်ဆုံးငိမ့်ချမ်းဖို့သာမျှော်လင့်နေပါတယ်
။ဒီစစ်မဖြစ်ခင်ကလည်းနည်းနည်းစားဝေးနေအဆင်ပြေတယ်အမှနိုင်ပြောနေလေမပြောရှားဝေးစိတ်မဖြစ်ခင်ကတော့အဆင်ပြေပါလေတော်တော်ဒုက္ခရောက်တာတော်တော်ဒုက္ခရောက်လို့ဆိုတာကျွန်တော်အခုအိမ်လာခအခုဒီကိုးလာပိုင်းကုန်ကျွန်တော်3000ပဲကျွန်တော်ကဥပစာ9000တော့ပတ်စံမရှိဘူ
းဒုအတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ဆက်လက်ပြီးဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပါမယ်။ပါရီမှာကျင်းပခဲ့တဲ့မတန်ဆွမ်းအိုလံပစ်မှာနိုင်ငံတကာဒုက္ခသည်တွေလည်းအသင်းတစ်ခုအနေနဲ့ဝင်ပြိုင်ခဲ့ကြပါတယ်။မတန်ပေမဲ့ဆွမ်းကြသူတွေကသူတို့ရဲ့အခွင့်အရေးအိုလံပစ်ပိုင်ပွဲတွေမှာပြောဆိုခဲ့ကြပါတယ်။မတန်ဆွမ်းသူများရဲ့လူအခွင့်အရေးအကြောင်းနဲ့ပတ်သက်လို့ရွှေမင်းသားဖောင်ဒေးရှင်းဥက္ကဋ္ဌဦးမြတ်သူဝင်းကိုဥတည်မောင်တန်းကဆက်သွယ်မေးမြန်းဆွေးနွေးထားပါတယ
်မတန်မင်းမဲဆွမ်းတဲ့မတန်ဆွမ်းသူတွေရဲ့အိုလံပစ်အားကစားပြိုင်ပွဲကို2024ခုနှစ်ဩဂုတ်လ28ရက်နေ့စက်တင်ဘာလ10ရက်နေ့ထိပြင်သစ်နိုင်ငံပါရီမြို့မှာကျင်းပခဲ့ပါတယ်မြန်မာနိုင်ငံက T64 အပြည့်ပြိုင်ပွဲမှာကိုဆိုးပေတယောက်ပဲပါဝင်ရှင်ပြိုင်ခဲ့ပါတယ်။စစ်ဖြစ်နေတဲ့ပါလက်စတိုင်းကလည်းအာဇာသမားတယောက်ပဲပါဝင်ရှင်ပြိုင်နေပါတယ်။ဒီမှာတော့ဒုက္ခသည်စခန်းတွေကဒုက္ခသည်အာဇာသမားရှိဖို့ဒုက္ခသည်အာဇာသည်အဖြစ်နိုင်ငံတစ်နိုင်ငံလိုပဲဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။ဒီဘက်မှာတော့မတန်ဆွမ်းအိုလံပစ်အာဇာပြိုင်ပွဲကအာဇာသမားတချို့ရဲ့လူခွေစကားတွေနဲ့မြန်မာနိုင်ငံကမတန်ဆွမ်းသူများရဲ့အခြေအနေကြောင့်ကိုတင်ပြချင်ပါတယ်။ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ချွေမင်းသားဖောင်ဒေးရှင်းဥက္ကဋ္ဌဦးမြတ်သူဝင်ဖြစ်ပါတယ်။မင်္ဂလာပါဦးမြတ်သူဝင်ခင်ဗျာ
။မင်္ဂလာပါဆရာမင်္ဂလာပါ
။ဟုတ်ကဲ့။ပါရီမတန်ဆွမ်းသူများအိုလံပစ်မှာဝင်ရောက်ရှင်ပြိုင်ခဲ့တယ်ပေါ့နော်။ဒီပါလက်စတိုင်းကအာဇာဒမာပါရီအက်တီကအခုလိုပြောတာလေးနဲ့ကျွန်တော်စပြီးတော့ကျွန်တော်တို့ဆွေးနွေးကားလေးကိုဖိတ်နေပါတယ်။သူကဒီလိုပြောပါတယ်။
Even you are like disabled or non disabled so you want to
ခင်ဗျားကမတန်ဆွမ်းဒါမှမဟုတ်တန်ဆွမ်းသူတယောက်ဖြစ်ခဲ့တော့မှအပြင်မှာကစားမယ်ခွင့်လမ်းမျိုးခင်ဗျားရကြမှာပါဒါပါလက်စတိုင်းတယောက်ပါသူစစ်ပွဲနဲ့တပ်ဖြတ်နေတာပဲမဟုတ်ပါဘူးပါလက်စတိုင်းမှာလူတွေရှိပါတယ်သူတို့မှာမျောလင့်ချက်တွေရှိတယ်သူတို့မှာအိမ်မက်တွေရှိတယ်သူတို့မှာရီမန်းချက်ပန်းနိုင်တွေရှိပါတယ
်ပထမသူပြောတဲ့အပြင်မှာရှင်ပြန်ကစားမယ်ခွင့်လမ်းကြောင်းကျွန်တော်မြတ်သူဝင်နဲ့ပြောချင်ပါတယ်ခင်ဗျားဒီလိုအိုလံပစ်ပွဲတစ်ပွဲကိုဝင်ဖို့ဆိုလို့ပေါ့နော်ကျွန်တော်တို့မတန်ဆွမ်းမဟုတ်တဲ့သူတော်မှလေ့ကျင့်နိုင်တဲ့အခွင့်အရေးတွေသွားပြိုင်နိုင်တဲ့အခွင့်အရေးမျိုးဒါတွေရှိဖို့ဒီမှာပါဆိုတော့မြန်မာနိုင်ငံမှာမတန်ဆွမ်းသူတွေအနေနဲ့ဘာတွေရင်ဆိုင်နေရပါသလဲခင်ဗျာ
တကယ်တော့အနာကက်ဆိုတာလူတိုင်းမှာရှိရပါပါရှိတင်ပါတယ်ဒါကုကျွန်တော်တို့လက်ရှိရင်ဆိုင်နေရတဲ့အခြေအနေကကျွန်တော်တို့မတန်ဆွမ်းသူတွေရဲ့အနာကက်တွေက ဝေဝါနေကြပါတယ်ကျွန်တော်တို့နှစ်ပြန်ပါလို့ကြမလဲနောက်လာပါလို့ကြမလဲနောက်နှစ်ပါလို့ကြမလဲဆိုတော့ကျွန်တော်တို့အနာဂတ်တရားအရင်ဝေဝါနေတာကြုံရတယ်အဲ့တော့မတန်ဆွမ်းမဟုတ်သူတွေထက်တောင်ကျွန်တော်တို့မတန်ဆွမ်းသူတွေနဲ့အနာဂတ်ကိုကျွန်တော်တို့ဘယ်လိုရင်ဆိုင်ကြရမလဲဆိုတာနဲ့ပတ်သက်ပြီးတော့လက်ရှိအနေအထားမှာတော်တော်ကိုစိတ်ဖိအားတွေနဲ့ရင်ဆိုင်နေရတဲ့ကာလဖြစ်ပါရှာဟုတ
်ကဘာမှာဆိုလို့ရှိရင်လည်းဂါဇာယူကရိန်းစစ်ပွဲပြီးလို့ရှိရင်မြန်မာနိုင်ငံမှာဖြစ်နေတဲ့စစ်ကဒါအပြင်းထန်ဆုံးအစ်စ်ပါရှိပါတယ်ဆိုတော့ဒီဖာဒီ LD ပြောသွားသလိုပဲပေါ့နော်စစ်ဖြစ်နေတဲ့မြန်မာနိုင်ငံကပြည်သူတွေပါလေပြောရင်းချက်တွေအိမ်မက်တွေဒီမှန်ချက်ပန်းနိုင်တွေရှိကြမှာပါဆိုတော့ဒါပေမဲ့ဒီအကြောင်းတွေကိုအာနာရှင်လက်အောက်မှာပြောဖို့အချိန်မပေးဘူးဆိုတာလည်းကျွန်တော်နားလည်ပါတယ်။ဒါပေမဲ့ပတန်စွမ်းသူတွေရေးကိုဆောင်ရွက်နေတယ်။ရွှေမင်းသားဖောင်ဒေးရှင်းဥက္ကဋ္ဌအနေနဲ့ရောဒါနဲ့ပတ်သက်ပြီးပေါ့နော်အတိုင်းအတာတစ်ခုထိဘလို့များပဲ့တင်ထပ်ပြီးပြောလို့ချင်ပါတယ်လားမျော်လင့်ချက်တွေအိမ်မက်တွေဂျီပန်းချက်တွေနဲ့ပတ်သက်ပြီးတော့
လူသားဆန်စွာကျွန်တော်မတန်စွမ်းသူတွေကရှင်တန်ခွင့်ရှိရပါပဲ။ကြီးပြင်းဝင်လည်းရှိရမယ်။လူသားဆန်စွာကျွန်တော်ညွန်နေချက်တည်တဲ့ထားပိုင်ကိုရှိရမှာဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာအခြေအနေအကြောင်းအကြောင်းဥပမာကုလောလောဆယ်ဆိုရင်လည်းကျွန်တော်တို့တဘာဝဘေးရနေတဲ့ဂျုံတိရာရှိတယ်လို့နိုင်ငံရေးအခြေအနေအရာလေကျွန်တော်တို့မတန်ဆွမ်းလူတွေအတွက်အနာဂတ်ကအရန်ကိုကျွန်တော်တို့မိမ့်မိဝေဝါနေတာဖြစ်ပါတယ်။ကျွန်တော်တို့မှာညွန်နေချက်တွေရှိထားခဲ့တာတွေရှိပါတယ်တိုးတော့ဒိုးညွန်နေချက်တွေဒီမှန်ကြတဲ့ကိုကျွန်တော်တို့လောလောဆယ်မှာဘေးချိတ်ထားရတဲ့အနေအထားကိုကျွန်တော်ရင်ဆိုင်နေရပါပြီ။လက်ဖြံအတွက်တပတ်ခါအတွက်ကျွန်တော်တို့အသက်ရှင်ရှင်တန်ခွင့်ကိုကျွန်တော်ဦးစားပေးပြီးတော့ကြိုးစားရင်ဆိုင်နေကြရပါလိမ့်။အထူးသဖြင့်စာဝတ်နေရအစလုံခြုံရေးရအစကျန်းမာရေးရအစပေပေါင်းစုံမှာမတန်ဆန်းသူတွေအတွက်အခုလိုကာလကတော့အကျက်တဲဆုံးကာလလို့ကျွန်တော်အနေနဲ့ဒီလိုမြင်နေ။ဒါကြောင့်ကျွန်တော်တို့လက်ရှိအနေအထားမှာကျွန်တော်တို့အမြန်ဆုံးကြော်ထွားခြင်းနဲ့ကျွန်တော်တို့မျှော်လင့်ချက်တွေပဲကျွန်တော်ရှိပါရစေဟုတ
်ခုလိုကြတာစိတ်မကောင်းဖြစ်မိပါလေဒါကျွန်တော်တို့ကြာခဏဆိုလိုပဲတရင်းနေမှာဖတ်နေရတယ်နော်ဒါပါလက်ဆိုင်ကစားမှာဆိုလို့ရှိရင်လူသားချင်းစာနာထောက်ထားမှုအကူအညီတွေအကန့်အသတ်ရှိနေတယ်မြန်မာနိုင်ငံမှာဆိုဘလို့မောက်ကိုပေးလို့မရတဲ့အနေအထားမှာကြောက်နေတယ်ဒါကြောင့်ဘလက်တွေဝင်ပြောတာကိုကျွန်တော်တို့နားလည်နေပါဒီပါရနေဖက်စတဲ့ဘာမဝင်ခဲ့တဲ့ပါလက်စတိုင်းအဲ့ဒီပါလက်စတိုင်းအောင်စားသမားကပဲအခုလိုဆက်ပြီးပြောပါလေ
To have your respect so respect me as
well ကျွန်တော်တို့လူကျနာကတူညီတဲ့လူအခွင့်ရေးပါပဲခမည်းစီကလေးစားမှုရဖို့ကကျွန်တော်မျက်လုံးတွေပြာနေဖို့စိတ်နေဖို့မလိုပါဘူးပါလက်စတိုင်းတယောက်အနေနဲ့ကျွန်တော်ကိုလေးစားပါဒါကျွန်တော်ရလို့တာပါပဲ
ပဇန်စွမ်းသူတွေရဲ့လူခွင့်ရေးအတွက်ဘယ်ငါရေးပေါ်စီဒီစဉ်ရောမြန်မာပြည်သူတွေကဘုရားသူဝင်ဘာများပြောချင်ပါလို့ဖြစ်နေ
နာပါလက်စတိုင်းတိုးတော်တဲ့စကလုံးကိုကျွန်တော်အပြည့်အဝထောက်ခံပါတယ်လူသားတိုင်းကမွေးရပါခွင့်ရရှိကြပါလိမ့်ရှာကျွန်တော်အသားဖြူခြင်းဖြူမယ်မျိုးရင်းမျိုးမယ်တန်ဆွမ်းခြင်းနဲ့တန်ဆွမ်းမယ်မျက်လုံးမမြင်ခြင်းလည်းမမြင်ဘူးဖြစ်မယ်နားမကြခြင်းသာလည်းဖြစ်ကောင်းဖြစ်နိုင်မယ်မတူ꽌ပြားတဲ့အနေအထားလူတိုင်းမှာရှိကြပါလိမ့်ဒါပေမဲ့ကျွန်တော်တို့မှာတူညီတဲ့တစ်ချက်ကလူဖြစ်နေတဲ့အတွက်ကြောင့်လူတိုင်းရတဲ့ခွင့်ရကျွန်တော်ရတင်ပါတယ်ခုနကမျက်လုံးနေပြာနေဖို့မလိုဘူးစိတ်နေဖို့မလိုဘူးကျွန်တော်တို့အားလုံးဒီလူကုံတိတ်ခါရှိစွာ human dignity လူကုံတိတ်ခါရှိစွာနဲ့ကျွန်တော်ရှင်တန်ကြည်ပြင်းရက်တည်ခြင်းပါတယ်ကျွန်တော်တို့ကုံတိတ်ခါရှိစွာလက်တွေ့ကြစွာနဲ့ဘဝကိုရက်တည်ဖို့အတွက်ကလက်ရှိနေတာမှာပက်ပေါင်းဆိုမှာလူအပ်ချက်တွေများစွာရှိနေတဲ့တကြောင်အဲကျွန်တော်တို့အနေနဲ့ကလက်ရှိမှာတော့ကုံတိတ်ခါပြည့်စွာရက်တည်နိုင်မှုအတွက်အဲစိန်ခေါ်မှုများကြီးရှိနေတယ်ဒါပေမဲ့ကျွန်တော်တို့မှာတန်းသူခွင့်ရေးတွေရှိပါတယ်တန်းသူကျွန်တော်ညွန်နေချက်တွေထားပိုင်ကိုရှိပါတယ်ဆိုတာကိုတော့မှကျွန်တော်မတန်ဆန်းသူအားလုံးကနားမသိကြသေးပါဘူးကျွန်တော်တို့ကညွန်နေချက်တွေရှိပိုင်ကိုရှိတယ်ဆိုတာကိုလည်းမတန်ဆန်းသူတွေအနေနဲ့ခံစားခွင့်လည်းမရှိကြသေးပါဘူးဒီအားတွေတော့ကျွန်တော်တို့ ਨੇ အများကြီးစိတ်မကောင်းဖြစ်ရပါတယ်ကျွန်တော်မတန်ကျွန်တော်ကတော့မတန်ဆန်းရေးပဲလုပ်ခဲ့တဲ့အတွက်ကြောင့်မတန်ဆန်းသူအားလုံးရဲ့ဘဝတွေဟာဂုံဒိတ်ခရှိစွာအဓိပ္ပာယ်ရှိစွာနဲ့တန်းသူရည်သူကျွန်တော်တို့ရှင်တန်ကြည်ပြင်းဖို့အတွက်ကျွန်တော်အများကြီးအဲ့လိုပဲကျွန်တော်ဆန္ဒပြုပါတယ
်။ Okay, ဒါဆုံးပြီးတော့ ရိုးရိုးအိုလံပစ်ပြိုင်ပွဲမှာလည်းဒုက္ခတဲ့အတင်းကနိုင်ငံတစ်နိုင်ငံကိုဝေတန်ခဲ့ပါပဲ။အဲဒီတော့မှအခန့်ဒုက္ခတဲ့အဖြစ်အိုလံပစ်မှာဘရိတ်ဒန်စတိုင်မှာဝင်ခဲ့တဲ့မနီဆာတလတ်စထရာအခါကအမျိုးသမီးတွေကိုခုလိုပြောခဲ့သူပါတယ
်။မေဖော်မဟာမဒီမောအမရုစနော်ရဟတ်စင
်အလုံးစိတ်ဆင်းရဲနေကြတာကျွန်မသိပါတယ်။ကျေးဇူးပြုပြီးတော့လက်မမြောက်လိုက်ကြပါနဲ့။တနေ့မှာကျမတို့တိုင်းပြည်ကျမတို့ရဲ့မြေကျမတို့ရဲ့အိမ်ဒီမှာပြန်ပြီးတော့ပေါင်းစည်းကြမှာပါငင်းငင်းချမ်းချမ်းလွတ်လွတ်လပ်လပ်နေထိုင်ကြရမှာပါတနေ့မှာကျမတို့ရဲ့တိုင်းပြည်ကိုကျမတို့အားလုံးပြန်နိုင်ကြမှာပ
ါဘဝမျော်လင့်ချက်အကြောင်းဆိုပါတော့ဆရာကြီးမတန်ဆွမ်းသူအရေးလှူရှားနေသူအနေနဲ့ပေါ့နော်မြမပြည်သူတွေကိုတော့ဘလို့မျော်လင့်ချက်စကားပါခြင်းပါတယ်ခင်ဗျာဘဝကိုအရှုံးမပေးတဲ့စကားမျိုးနော်ဘယ်လိုများပြောချင်ပါတယ်ခင်ဗ
ျအရှုံးဆိုတာကိုပေးမှရတာပါကိုအရှုံးမပေးသေးရင်ကျွန်တော်တို့အရှုံးကိုကျွန်တော်လက်ခံစရာအကြောင်းမရှိသေးပါဘူးကျွန်တော်မျောနှင်းချက်မဲ့သွားတယ်ဆိုတာကျွန်တော်မျောနှင်းချက်မထားတော့ရင်ဒါမျောနှင်းချက်မဲ့သွားမှာဖြစ်ပါတယ်ကျွန်တော်တို့ဒီမှာမျောနှင်းချက်တွေရှိပါသေးတယ်မျောနှင်းချက်ထားပိုင်ခွင့်တွေရှိပါသေးတယ်ကျွန်တော်တိုင်းပြည်ကြီးကိုအေးရန်တာယာကြည့်ပါတယ်တမတာမတန်ရန်သူတွေပဝါတဲ့အေဂျင်စာရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တိုင်းပြည်ကိုစစ်မှန်တဲ့နီလန်းနဲ့ဖြည့်ရှင်းထားတဲ့တိုင်းပြည်ရဲ့အခင်းချင်းတစ်ခုကိုကျွန်တော်တို့အမြဲတမ်းလိုလားပါတယ်ဒါကြောင့်မလို့ကျွန်တော်အနေနဲ့ပြောချင်တာကတော့ညှော်နှိမ့်ချက်တွေကျွန်တော်တို့မပြောက်ပါဘူးအရှုံးဆိုတာကျွန်တော်တို့ပေးမှသာရမှာဖြစ်တဲ့ကြောင့်ကျွန်တော်တို့ဒီဘာပဲဖြစ်ဖြစ်ရှေ့ကိုအတိတ်ပဲရှိစွာနဲ့ဆက်လက်ပြီးတော့ရှင်တန်ရက်တည်ဖို့တဲ့လက်ရှိအနေထားမှာအကြမ်းမအောင်ရှင်တန်ရက်တည်နိုင်အောင်ကျွန်တော်ကြိုးစားရင်ကျွန်တော်တို့ရဲ့အနာဂတ်လှပတဲ့အနာဂတ်ကိုကျွန်တော်တို့ဟိုကိုယ်တိုင်မြတ်ဝါထင်နေတွေ့နိုင်မယ့်အနေထားရှိလာနိုင်ပါမလားဒါကြောင့်ကျွန်တော်မြန်မာပြည်သူပြည်သားတွေအားလုံးဘယ်တော့မှရှော့မပေးပါနဲ့ဘယ်တော့မှလည်းအရှုံးပေးဖို့စိတ်ထဲတော်မူကူကြဖို့ကျွန်တော်နေဒီလိုမှာကြလို့ပါတယ
်ကျေးဇူးအထူးပဲတင်ပါတယ်ဥညာဉ်မှုခင်ဗျာ
ကျွန်တော်လည်းအခုလိုမျိုးဒီကူတကအင်တာဗျူးလုပ်ပေးတဲ့အတွက်လည်းဆရာတို့ကျွန်တော်ကျေးဇူးများတင်ပါဆရာဟု
တ်ဟုတ်ကဲ့အခုဆွေးနွေးခဲ့တဲ့သူကတော့ဖြူမီတာဖောင်ဒေးရှင်းဥက္ကဋ္ဌဦးမြတ်သူကြီးဖြစ်ပါတယ်ကျွန်တော်တမောင်ပါပ
ါ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA ရေဒီယိုညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10:00နာရီကနေ17:00နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နဲ့ည9:00နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာပါခင်ဗျာ VOA American တန်ရဲ့ September 15ရက်နေ့တနင်္ဂနွေနေ့မနက်ဖက်ရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ VOA ရဲ့website facebook youtube စာမျက်နှာတွေကပါတပြိုင်တည်းတင်ဆက်နေတာပါဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥလူရာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးဦးမှာဖြစ်ပါတယ်အခုတော့အာရှနိုင်ငံရေးအစီအစဉ်ကိုဥစွာတင်ဆက်ပါမယ်တရုတ်ပြည်မှာနိုင်ငံပေါင်း100ကျော်ပါဝင်တဲ့ပေကင်းရှင်ရှန်းညီလာခံကိုကျင်းပပါတယ်တပြိုင်တည်းထဲမှာပဲထိုင်ဝမ်မှာလည်းလုံခြုံရေးနဲ့ဒီမိုကရေစီညီညွတ်ရေးညီလာခံကိုကျင်းပပါတယ်မြောက်ကိုရီးယားကတော့သူ့ရဲ့နျူကလ িয়ার လက်နက်စက်ရုံကိုလူသိရှင်ကြားထုတ်ပြလာပါတယ်။ကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ
်။တရုတ်ပြည်ပီကင်းမှာနိုင်ငံပေါင်း100ကျော်ကလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေတက်ရောက်တဲ့17ကြိမ်မြောက်ပင်ကင်းရှင်ရှန်းညီလာခံကိုစက်တင်ဘာလ12ရက်နေ့ကနေ14ရက်နေ့အထိ3ရက်ကြာကျင်းပပါတယ်။ဒီညီလာခံဟာစင်ကာပူမှာနှစ်ဆင်ကျင်းပတဲ့ရှန်ဂရီလာလုံခြုံရေးညီလာခံနဲ့ဆင်ပြိုင်သဘောဖြစ်ပါတယ်။တောက်ကြနေ့ကဒီညီလာခံအဖွဲ့မိန်ကုန်းမှာ နိုင်ငံပေါင်းစုံကိုအခြေခံတဲ့ multipolar world ဖြစ်အောင်ဆောင်ရွက်ကြဖို့နဲ့နိုင်ငံတကာအရေးအခင်းတွေမှာတာဝန်ကြီးမျှပါဝင်နိုင်ဖို့လိုတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဒုံချန်းကပြောဆိုခဲ့ပါတယ်
။无论发达国家还是发展中国家，无论
ဖွံ့ဖြိုးပြီးနိုင်ငံဖြစ်စေဖွံ့ဖြိုးဆဲနိုင်ငံဖြစ်စေနိုင်ငံကြီးသည့်ဖြစ်စေငယ်သည့်ဖြစ်စေနိုင်ငံတကာကိစ္စရပ်တွေမှာတမတမကြကြမျှတစွာပါဝင်နိုင်စေရပါမယ်။နိုင်ငံပေါင်းစုံကိုအခြေခံတဲ့စနစ်မှာနိုင်ငံတစ်ခုချင်းစီအနေနဲ့သူ့နဲ့အတင်းလျော်မဲ့အနေအထားကိုရွေးချယ်ရပ်တည်ပြီးလူရင်ကျင်းမှုကြီးတစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးမှာတက်ဆွမ်းသမျှပါဝင်ကြဖို့ဖြစ်ပါတယ
်။ဒီညီလာခံမှာတောင်တရုတ်ပင်လယ်အရေးထိုင်ဝမ်အရေးရုရှားယူကရိန်းစစ်ပွဲဣသရေးပါလက်စတိုင်းပဋိပက္ခတွေအပြင်နိုင်ငံတကာလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးပါတယ်။တရုတ်ဟာသူ့ရဲ့စစ်အင်အားကိုလည်းတိုးချဲ့နေပြီးကမ္ဘာနိုင်ငံအသီးသီးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမယ်လို့လည်းဆိုပါတယ
်။衝突沒有贏家。一味對抗哪有出路。
ပဋိပက္ခတွေမှာအနိုင်ရသူမရှိပါဘူး။ထိတ်တိုက်ရင်ဆိုင်တဲ့နီးနဲ့အစွဲအလန့်တွေတဲကနေလွတ်မြောက်နိုင်မှာမဟုတ်ပါဘူး။ဒါကြောင့် Ukraine, Israel, Palestine ကိစ္စတွေအပါအဝင်ပဋိပက္ခတွေကိုဆွေးနွေးဖြေရှင်းကြပါလို့တရုတ်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒီအစည်းအဝေးကိုတက်ရောက်လာတဲ့စင်ကာပူနဲ့မလေးရှားကာကွယ်ရေးဝန်ကြီးတွေကတောင်တရုတ်ပင်လယ်ပြင်အတွင်းတင်းမာမှုတွေရှော့ချနိုင်ဖို့တရုတ်ကိုတိုက်တွန်းခဲ့ပါတယ်။Singapore ကာကွယ်ရေးဝန်ကြီး In Hing က
Just as China has shown resolve and commitment to help deal with security issues in other places
တရုတ်အနေနဲ့တခြားဒေသကလူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုပါပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိတာကိုဖော်ပြခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ကိစ္စအပါအဝင်ဒေသရင်းလူမျိုးရေးကိစ္စတွေမှာလည်းတရုတ်ကအဓိကကျပါတယ်။တောင်တရုတ်ပင်လယ်ပြင်က Thomas Sewell Chung ကိစ္စမှာတရုတ်နဲ့ဖိလစ်ပိုင်ကြားပြီးခဲ့တဲ့နှစ်ဇူလိုင်လကဆွေးနွေးမှုတွေလုပ်ခဲ့နိုင်ခဲ့ပေမဲ့အခုခါအခြားအငင်းပွားမှုတွေထပ်မံပေါ်ပေါက်လာပါတယ်။ဒါကြောင့်ဆွေးနွေးညှိနှိုင်းမှုတွေဆက်လွတ်ဖို့လိုပါတယ်
။တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုဒူဘိုင်းလို့တရုတ်ကကြွေးကြော်ထားတဲ့အတွက်ဖိလစ်ပိုင်မလေးရှားစင်ကာပူအင်ဒိုနီးရှားဗီယက်နမ်ဘရူနိုင်းစတဲ့နိုင်ငံတွေနဲ့တရုတ်အကြားရေပိုင်တဲ့အငင်းပွားမှုတွေဖြစ်နေပါတယ်။အခုလိုအချိန်မှာပဲတရုတ်ရဲ့စီးရဲချင်းချောင်းမှုတွေခံနေရတဲ့ထိုင်ဝမ်မှာလည်းအမေရိကန်နဲ့အော်စတြေးလျကတန်တမာဟောင်းတွေဥဆောင်ပါဝင်ပြီးIndo-Pacific ဒေသအတွင်းဒီမိုကရေစီစီလုံးညီညွတ်ရေးနဲ့ကာကွယ်ရေးဆိုင်ရာညီလာခံတရက်ကိုစက်တင်ဘာလ12ရက်နေ့ကပြုလုပ်ခဲ့ပါတယ်။ Australia နိုင်ငံသားရေးဝန်ကြီး Hong Marit Payne ကအခုလိုပြောပါတယ
်။ We know that authoritarian states are supercharging the growth of their own defense capacity.
အနာရှင်နိုင်ငံတွေဟာသူတို့ရဲ့ကာကွယ်ရေးစွမ်းရည်တွေကိုကျုံ့နေတယ်ဆိုတာကျမတို့သိပါတယ်။ဒေသရေးဒီမိုကရေစီအားစုအနေနဲ့အကျိုးစီးပွားတူညီမှုတွေနဲ့မတူကွဲပြားမှုတွေကိုတန်တမာရေးနဲ့ဖြည့်ရှင်းဆောင်ရွက်နေတာနဲ့တပိုင်းနဲ့ထဲမှာပဲကိုယ့်ရဲ့ကာကွယ်ရေးစွမ်းရည်တိုးမြှင့်ဖို့ကိုလည်းလှုံ့ဆော်စားဖို့အရေးကြီးပါတယ
် Sending a message that you will not be deterred by their threats will require historic defense investments
တရုတ်ရဲ့ချင်းချောင်းမှုတွေနဲ့ထိုင်ဝမ်ကိုတားဆီးနိုင်မှာမဟုတ်ပါဘူး။ကာကွယ်ရေးအတွက်သမိုင်းဝင်ရင်းနှီးမြှုပ်နှံမှုတွေလိုပါတယ်။ဒါဟာထိုင်ဝမ်ကာကွယ်ရေးအတွက်ခိုင်မာတဲ့ဆုံးဖြတ်ချက်ကိုဖော်ပြရုံတည်းမကပါဘူး။ကိုယ့်ရဲ့လွတ်လပ်မှုအတွက်ဆွန့်လွတ်ပေးဆက်နိုင်တယ်ဆိုတာကိုလည်းဖော်ပြရာရောက်ပါတယ်။ထိုင်ဝမ်ဘက်ကလှုပ်ရှားရှိတာလှုပ်ရင်အမေရိကန်ဘက်ကလည်းသူလှုပ်ရှားရှိတာလှုပ်မှာပါလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးဟောင်းကယ်လီခရော့ဖ်ကပြောဆိုခဲ့ပါတယ်။ဒီညီလာခံကိုအမေရိကန်ပြည်ထောင်စု၊ဩစတြေးလျ၊ကနေဒါ၊ဂျပန်၊တောင်ကိုရီးယား၊ဖိလစ်ပိုင်စတဲ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်း9နိုင်ငံကတန်တမာဟောင်းတွေ၊လုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေ၊ပညာရှင်တွေတက်ရောက်ခဲ့ပါတယ်။အခုလိုအချိန်မှာပဲနျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့လျှို့ဝှက်ကြိုးပမ်းခဲ့တဲ့မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်တဲ့စက်ရုံကိုမဖော်ပြစဘူးဖော်ပြလာပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကပြီးခဲ့တဲ့တောက်ကြနေ့ကနျူကလ িয়ার လက်နက်ထုတ်လုပ်တဲ့စစ်ရုံကိုသွားခဲ့ပြီးဒုံးလက်နက်စမ်းသပ်ပစ်ခတ်တာကိုကြည့်ရှုခဲ့တဲ့ဗီဒီယိုကိုမြောက်ကိုရီးယားအစိုးရသတင်းဌာနကဖော်ပြခဲ့ပါတယ်။ကင်ဂျွန်အွန်းကနျူကလ িয়ার ထုတ်လုပ်မှုနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုတွေကိုတိုးမြှင့်သွားနိုင်ဖို့ကိုလည်းညွှန်ကြားခဲ့တယ်လို့ဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုတိုးတက်လာတာနဲ့အမျှအာရှဒေသတွင်လုံခြုံရေးစိုးရိမ်မှုတွေလည်းတိုးလာမှာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ်။
အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့လေယာစီဝါသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်မြန်မာနိုင်ငံကထွက်တဲ့ရေထွက်ကုန်ပစ္စည်းတွေကိုရုရှားနိုင်ငံကိုတင်ပို့နိုင်ဖို့နှစ်နိုင်ငံအစိုးရချင်းနားလည်မှုစာကြံလောက MOU ကိုလက်မှတ်ရေးထိုးထားပေမဲ့ဈေးညှိလို့မရဘဲမတင်ပို့နိုင်ဖြစ်နေပါတယ်ဒီလိုအကြောင်းအရာတွေကိုစူးစီးပြီး The Farmer Time Media ကတင်ဆက်ပေးထားပါတယ်
မင်္ဂလာပါ။လေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစက်ပြူရေးချစ်သူများရှင်လန်းချက်မြင်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမင်းစပယ်ကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီဝါရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ခရိုင်ရင်ဒီစေးကြာဆင်းပြီးဝယ်ယူသူမရှိလို့လွန့်ပြစ်ရတဲ့အခြေအနေနဲ့တောင်သူတွေရင်ဆိုင်နေရတယ်ဆိုတဲ့သတင်းနဲ့စတင်ပါတယ်။ရှမ်းပြည်နယ်မှာခရမ်းရင်ဒီစေးတွေအစမတန်ကြာဆင်းပြီးဝယ်ယူသူမရှိလို့လွန့်ပြစ်နွားကျရတဲ့အခြေအနေတွေထိရှိလာတဲ့အတွက်စိုက်ပျိုးစေးပြန်ဆက်ဖို့တောင်အခက်တွေ့နေတယ်လို့တောင်သူတွေကပြောပါရယ်အဓိကအားဖြင့်ပိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကပင်လောင်းနောင်တရားတီချစ်ဒေသတို့အပါအဝင်ကလောမြို့နယ်နဲ့တခြားခရမ်းရင်စိုက်ပျိုးတဲ့ဒေသအများစုမှာခရမ်းရင်ဒီရောင်းချဖို့ဈေးကွက်မရှိတာကြောင့်ဆုံးဖြတ်နေရတာဖြစ်ပါရယ်အခုနှစ်ဇွန်လအတွင်းကရှမ်းပြည်နယ်အောင်ပန်းကုန်စည်တိုင်းမှာခရမ်းရင်ဒီတပိတ်တာကို4,000 ကျပ်လောက်ပေါက်ဈေးရှိခဲ့ပေမဲ့လက်ရှိမှာတော့ခရမ်းရင်သည်အမဲ့အရဲအစိမ့်တန်ရောင်အမျိုးအစားအားလုံးတပိတ်တာကို900ကနေ800ကျပ်လောက်သာပေါက်ဈေးရှိနေတာဖြစ်ပါတယ်။တောင်သူတွေတိုင်းရောင်းချတဲ့ဈေးကွက်မှာတော့တပိတ်တာကို200ကနေ900ကျပ်လောက်ပေါက်ဈေးရှိနေတာပါ။ဒါပေမဲ့ရန်ကုန်ပါဝင်စစ်ဖြစ်နေတဲ့သခိုင်းမကွေးနဲ့ပြည်နယ်ဘက်တွေမှာတော့ခရမ်းရင်သည်တပိတ်တာကိုအနည်းဆုံးဈေး3,000ကနေ2,000ကျပ်လောက်ထိမြင့်တက်နေတာကိုတွေ့ရပါတယ်။စစ်တကအနာသိမ်းပြီးနောက်ပိုင်းမှာဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်ကုံကားငှက်ရငှက်တွေမြင့်တက်လာတာအပါအဝင်လန်ခီးပိုင်းလုံလုံဆိတ်ချရမှုမရှိတာလန်ခီးမှာအခွန်ကောက်ခံတဲ့ဂိတ်တွေများလာတာစတဲ့အခက်အခဲတွေကြောင့်ရှမ်းပြည်နယ်ကလေယာထွက်ကုန်တွေကိုပြည်မဘက်ကိုတင်ပို့ရောင်းချနိုင်မှုနည်းပါးသွားပြီးအခုလိုဆုံးရှုံးမှုတွေနဲ့ရင်ဆိုင်လာရတာဖြစ်တယ်လို့အောင်ပန်းမြို့ဒေသခံတိနံပွဲုံပိုင်ရှင်တဦးကသုံးသပ်ပြောဆိုထားပါတယ်
ချင်းရောင်းဝယ်အပြီးဈေးစတိုက်ကြဆင်းနေပါတယ်ပြင်ပတင်ဖို့ခက်ခဲရှိနေပြင်ပြင်တွင်မှာလဲအရောင်းဝယ်အင်းကြီးကကြောင့်ဂျင်းစီကထွက်လောက်ကြဆင်းသွားတာဖြစ်တယ်လို့တောင်သူတွေနဲ့ကုန်သည်တွေကပြောပါတယ်မြန်မာဂျင်းကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုအများဆုံးတင်ပို့ရောင်းချနေရတာပါလက်တော်မှာရခိုင်ပြည်နယ်ကမြို့နယ်အများစုနဲ့နတ်ဆက်ကုံတူကြီးစခန်းတွင်ကိုရခိုင်တပ်တော်အေအေကထိချုပ်ထားပြီးရန်ကုန်ကနေရခိုင်ပြည်နယ်ကိုစားတောက်ကုံနဲ့စေဝါတည်ယူဝေးကိုတော့စစ်ကောင်စီကပိတ်ပင်ထားတာပဲဖြစ်ပါတယ်။ဂျင်းဒီကစိုက်ပြူတဲ့ရှမ်းပြည်နယ်တောင်ပိုင်းအောင်ပန်းစည်းကွဲမှာတော့ပြီးခဲ့တဲ့နှစ်စက်တင်ဘာလကဂျင်းဥမတပိတ်တာကို8,000ကျပ်လောက်ထိပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တပိတ်တာကို2,000ကနေ4,500ကျပ်ဝန်းကျင်ပေါက်ဈေးနဲ့သာရောင်းချနေရတာဖြစ်တယ်လို့တောင်ကြီးမြို့ကလေယာထွက်ကုန်ရာဝယ်ရေလောက်ကင်တူကိုမျိုးမင်းကပြောပါတယ်အခုရပိုင်မှာအောင်ပန်းကုန်စည်တိုင်းကိုတောင်ကြီးဟဲဟိုပင်တရရွမ်းငန်နန်းစံနဲ့လိုင်လီဒေတာထွက်ခြင်းတွေဝင်ရောက်နေပြီးရှမ်းပြည်နယ်ထွက်ခြင်းကိုရန်ကုန်စိတ်ကံကနေစကပူနိုင်ငံကိုတန်ချိတ်နိုင်ငံတင်ပို့မှုရှိနေတယ်လို့လည်းကုန်သည်တွေကပြောဆိုထားပါတယ
်ရုရှားကိုရေထွက်ကုန် MOU ထိုးထားပေမဲ့ဈေးအဆင်မပြေလို့မတင်ပို့ရသေးဘူးလို့ပြောဆိုလာပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့ရေထွက်ကုန်ကိုရုရှားနိုင်ငံကိုတင်ပို့နိုင်ဖို့နှစ်နိုင်ငံအစိုးရချင်းနားလည်မှုစာကြွန်လွန် MOU လက်မှတ်ရေးထိုးထားပေမဲ့ဈေးညှိနှိုင်းမှုအဆင်မပြေလို့တင်ပို့နိုင်မှုမရှိသေးဘူးလို့မြန်မာနိုင်ငံငါးလုံးငါးအဖွဲ့ချုပ်ကပြောပါရယ်ပြီးခဲ့တဲ့2022ခုနှစ်နှစ်ကုန်ပိုင်းကတည်းကရုရှားနိုင်ငံကိုရေထွက်ကုန်တင်ပို့နိုင်ဖို့ MOU ရေးထိုးခဲ့တာဖြစ်ပြီးလက်ရှိမှာနှစ်နိုင်ငံညှိနှိုင်းဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်နေဆဲဖြစ်တယ်လို့ဆိုပါရယ
်ဟုတ်ဒီခက်ကုန်ပါသူကအတိအကျပုံစံကိုသူကပို့လို့တင်တယ်ကိုလိုဒီနာဘောတော့တလားတလားဟိုသူတန်ရင်းနဲ့ချီပြီးတော့ယူလို့ပြောတာပေါ့နော်အဲဆောင်းမဲလေသူကဈေးကြတော့တရုတ်နဲ့တိတ်မပေါ့ဘူးသူမပြီးတယ်ဘူးနော်အဲကျွန်တော်တို့ကတော့အတေယူပို့ဆောင်စီရိတ်ကြီးတွက်ချက်ပြီးတော့ကြည်ရသေးရဲ့ကြည်တော့သူတို့ဝယ်သေးနေတာမကတ်ဘူးဖြစ်နေတယ်ဘာမပို့ဖြစ်တာဟိုဒီကစားနေနိုင်တာတွေလည်းနည်းနည်းရှိသေးတယ်ပေါ့နော်လောလောဆယ်အဲ့လောက်ပဲပေါ့လောဆယ်အသေးစိတ်ပြောလို့မရသေးဘူးပေါ့နော
်ရုရှားကမြန်မာရေထွက်ကုန်တွေကလည်းပနာမီပစွန်ဖြူကသာအဓိကဝယ်ယူလိုတာဖြစ်ပြီးပေးတဲ့ဈေးနှုန်းကတရုတ်ကဝယ်လက်ပွဲသားတွေကိုရောင်းချရတဲ့ဈေးထက် အနေငယ်တာဝန်ပဲတည်ယူစရိတ်နဲ့ရှင်ရင်တရုတ်ဈေးကွက်ကပိုတွက်ရှည်ကြိုက်တယ်လို့ကုန်သည်တွေကပြောပါတယ်2022ခုနှစ်ကပနာမီပစွန်ဖြူတရံကိုအမေရိကန်ဒေါ်လာ6000လောက်ပေါက်သေးရရှိခဲ့ပြီးလက်ရှိမှာတော့တရံကိုအမေရိကန်ဒေါ်လာ6500ကနေ8000လောက်ထိဈေးရရှိနေတာဖြစ်ပါတယ်မြန်မာနိုင်ငံကပနာမီပစွန်ဖြူကိုတရုတ်နိုင်ငံကိုအများဆုံးတင်ပို့နေပြီးဂျပန်ဈေးကွက်ကိုတော့ဒုတိယအများဆုံးတင်ပို့နေတယ်လို့တင်နာရီတိုင်းဒေသကြီးငါးလုံငန်းအဖွဲ့ချုပ်ရဲ့အဆိုပါတာဝန်ရှိသူကဆက်လက်ပြောဆိုပါတယ
်ကျွန်တော်တို့မှာကအရင်းကြီးကအရမ်းများတယ်လေအဲတော့သူတို့စီကိုရရှောင်းသူတို့စီကိုဖူးမဲ့ခါကြတော့ကိုနေနာကြီးလို့ကျွန်တော်တို့ကဟိုဖူးမာတယ်ကြတာပေါ့နော်ကိုနေနာနဲ့ဖူးမာတယ်ကြတာလို့အဲဒီရှောက်ကဒီလိုတွက်ချက်မှဟာဈေးကွက်ရှိပြီးတော့ဈေးကွက်မကြိုက်ရင်အဆင်မပြေဘူးကျွန်တော်တို့ကလည်းတွက်ချက်ယူဖို့ကဈေးကွက်မကြိုက်ဘူးဆိုရင်အဆင်မပြေဘူးအလကားဖြစ်မယ်ပေါ့နော်အခုဈေးကတင်နေတာကတော့တရုတ်ကိုတင်ပို့နေတယ်အဲသူတို့ကတရုတ်ကိုတင်ပို့ရတယ်သူတို့ကဒီပွဲစားတွေကတရိုက်ဆင်းဝယ်ရဆိုတော့လေဈေးကွက်ကခိုင်မာခိုင်ခိုင်မာမာမရှိဘူးလို့ပြောလို့ရတယ်အခုဒီတရုတ်ကအကောက်ခွန်တက်ကနေပြီးတော့ဒီစီစီအပြိမဲ့ပြိမဲ့ပေါ့နော်အဲ့ဒါလည်းမရသေးဘူး
ပနာမီပစွန်ဖြူမျိုးစိတ်တားလောင်းတဲ့အစာတွေကိုထိုင်းနိုင်ငံကဝယ်ယူပြီးရောင်းတန်းဝင်အဆင့်ကိုရောက်ရှိလာစေဖို့အချိန်3လကျော်လောက်အဆင့်ဆင့်မွေးမြူရတာဖြစ်ပါတယ်။မွေးမြူရေးကုန်ကြမ်းဈေးကတော့အကျယ်ဝန်းတဟတာလောက်ကိုစုစုပေါင်း7,600လောက်ရှိတယ်လို့ဆိုပါတယ်
။ VOA စီစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့facebook.com/voabemis ဖြစ်ပါတယ်။
VOA တနင်္ဂနွေနေ့နေ့မနေ့ဖက်ရုပ်သံအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။အာရှနိုင်ငံတချို့မှာရေကြီးရေရှမ်းပြီးလူမှုဘဝတွေထိခိုက်နေရတဲ့ချိန်ထဲမှာပဲဥရောပတောင်အမေရိကနဲ့အာဖရိကတိုက်နိုင်ငံတွေမှာတော့မိုးခေါင်ရေရှားဖြစ်ပြီးမြေရေတွေခန်းချောက်လာပါတယ်။ကမ္ဘာအပူချိန်တွေစံချိန်တင်မြင့်တက်လာတဲ့အတွက်ဥရုယာလီပြောင်းလဲမှုထိန်းချုပ်ရေးအပေါ်ဆောင်ရွက်ဖို့ပြက်ကွက်ရင်အခြေအနေတွေပိုဆိုးလာနိုင်တယ်လို့ပညာရှင်တွေကသတိပေးနေပါတယ်။ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်ကတင်ပြထားပါတယ
်။ဘရာဇီးလ်နိုင်ငံမှာမိုးခေါင်မှုကိုစတင်မှတ်တမ်းတင်လာခဲ့တဲ့အနှစ်80အတွင်း2024ခုနှစ်မှာအဆိုးဆုံးအခြေအနေကိုရောက်လာပြီးတော့တနင်္ဂနွေလုံးဒေသ60ရာခိုင်နှုန်းလောက်မှာမိုးခေါင်ရေရှားနေပါတယ်။အမေဇုန်မြေဝန်ထဲကမြစ်တွေချောင်းတွေမှာလည်းစံချိန်တင်တဲ့အထိရေတွေအနှိမ့်ဆုံးကျသွားပါတယ်။မိုးခေါင်ပြီးတော့6တွေ့လုံးနဲ့အတွဲစက်တင်ဘာပထမပတ်အကျွန်းမှာတင်သုံးမိလောက်တဲ့နေရာပေါင်းက36,000ကျော်အထိရှိလာပါတယ်။တောင်ရမီရှို့တာ၊တစ်တော့တွေပြုံးနေလာတာစတဲ့လူလုံရတွေကြောင့်အခုလိုတောမီတွေပိုးပြီးတော့ပြင်းထန်လာတာလည်းဖြစ်ပါတယ်။အော်တိုဘာလအထိမိုးရွာသွန်းနိုင်ခြင်းမရှိတဲ့အတွဲမြေရေခန်းချောင်းမှုပိုဆိုးလာလိမ့်မယ်လို့လည်းခန့်မှန်းပါတယ်။အမေဇုန်အပူပိုင်းတစ်တော်ကြီးမှာမိုးခေါင်နေတဲ့အချိန်မြောက်ပိုင်းနိုင်ငံဖြစ်တဲ့ပါရာဂွေမှာလည်းနှစ်ပေါင်း120လောက်အတွင်းအဆိုးဆုံးအထိမြေရီခန်းချောက်ပြီးတော့ရေလန်းကုန်သွယ်ရေးကိုပါထိခိုက်လာပါတယ်။မိုးလေဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနကလက်ထောက်ညွန်ကြားရေးမှူးဂျော့ချ်ဆန်ချက်ကအခုလိုပြောပါတယ
်။
အရေးအကြီးဆုံးပါရာဂွေနဲ့ပါရာနာမြေနှစ်ဆင်းထဲမှာရေတွေစိုးရင်စရာကောင်းလောက်အောင်ကြာဆင်းသွားပါတယ်။ပါရာဂွေးမြစ်ထဲမှာတော့အဆိုးဆုံးပါနှစ်ပေါင်း100ကျော်အတွင်းမြစ်ရေအနှိမ်ဆုံးကိုရောက်နေပါတယ
်။ကုန်းတွင်းပိတ်ပါရာဂွေးနိုင်ငံဟာစိုက်ပျိုးထုတ်ကုန်တွေအဓိကတင်ပို့တဲ့ထိပ်တန်းနိုင်ငံတစ်ခုဖြစ်ပြီးကုန်စည်ပို့ဆောင်ရေး80ရာခိုင်နှုန်းထိရှည်လန်းကိုရာအားထားနေရတာပါ။ဘရာဇီးနိုင်ငံမှာစတင်စီစဉ်လာတဲ့ပါရာဂွေးပါရာနာရေလန်းကြောင်းဟာဘရာဇီး၊ဥရုဂွေး၊ပါရာဂွေးနဲ့ဘိုလီးဗီးယားအပြင်အာဂျင်တီးနားနိုင်ငံကိုဖြတ်ပြီးတော့ပင်လယ်ထဲစီးဆင်းတဲ့မြေကြောင်းဖြစ်ပြီးမိုင်ပေါင်း2,100ကျော်ရှည်လျားသလိုဒေသတွင်အရေးပါလာတဲ့ရေလမ်းကြောင်းကြီးလည်းဖြစ်ပါတယ်။တခါအိန္ဒိယပြည်တော်နိုင်ငံမှလည်းမိုးခေါင်ရေရှားမှုအရေးပေါ်အခြေအနေထုတ်ပြန်ထားရပါတယ်။ဘရာဇီးနဲ့ကိုလံဘီယာနိုင်ငံတို့နဲ့ထိစပ်နေတဲ့အကြီးဆုံးပြည်နယ်ထဲမှာမိုးခေါင်ပြီးတော့မြေရေတွေခန်းချောက်လာတဲ့အတွက်အဓိကရေကြောင်းကုန်စည်ပို့ဆောင်ရေးထိခိုက်ပြီးကုန်စည်နှုန်းတွေတက်လာပါတယ်။ပြည်သူမိုးလေဝသနဲ့ရေအရင်းမြစ်ဌာနရဲ့အဆိုအရအမေဇုန်မြစ်ရေဟာပင်လယ်ရေမျက်နှာပြင်အထက်106.36မီတာအထိကျဆင်းလာပါတယ်။နိုင်ငံတွေအခြားမြစ်တွေလည်းရေခန်းချောက်လာနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မိုးခေါင်ရေရှားမှုကြောင့်တောက်သုံးရေရှားပါလာပြီးတံငါးတွေလည်းအသက်မွေးဝမ်းကြောင်းထိခိုက်နေရပါတယ်။တခါဥရောပတောင်ပိုင်းနဲ့အရှေ့တောင်ပိုင်းနိုင်ငံတို့မှာလည်းမိုးခေါင်ပြီးတော့ရေတွေခန်းချောက်လာတာကြောင့်ရေအားလျက်စစ်ထုတ်လုပ်ရေးနဲ့စီးပွားရေးလုပ်ငန်းတွေပါထိခိုက်နေပါတယ်။ပေါ်စနီးယားနိုင်ငံထဲကရေအားလျက်စစ်ထုတ်လုပ်နေတဲ့ကန်ကြီးထဲမှာမြေအက်ကွဲကြောင်းကြီးတွေနဲ့ခြောက်သွေးလို့နေပါတယ်။ ဇူလိုင်လကစပြီးတော့အပူချိန်တွေမြင့်တက်လာတဲ့အတွက်ကန်တွေနဲ့ချောင်းတွေမြောင်းနေတာမကမြေအောက်ရေတွေပါခန့်ချောက်လာတာပါ။ဘော့စနီးယားမိုးလေဝသဌာနကဥဒုရာသီသိပ္ပံပညာရှင်ဘခီယာကရာဂျာနိုဗစ်ကအခုလိုပြောပါတယ
်။ဘောဒစတိုင်ရေကမေဇရီမဆွနာခရစ်တချင်းနီဗိုင်မာနီ
ရစ်တွေချောင်းတွေထဲကရေတွေစိုးရင်စရာကောင်းလောက်အောင်ကြာဆင်းလာပါလေ။တောက်တုံးရေအရင်မြစ်ဖြစ်တဲ့မြေအောက်ရေတူလည်းအလားတူကြာဆင်းလာနေပါလေ။ဒီချင်းတွေဟာမိုးကောင်ရေရှားမှုတာရှည်လွန်းတာကြောင့်ရောတမိုင်းမှာစံချိန်တလောက်အောင်အပူချိန်တွေမြင့်တက်လာတာကြောင့်ဖြစ်လာတာပါ။မိုးကောင်ရေရှားမှုတွေကိုကျွန်တော်တို့မတန်းတင်လာတာနှစ်ပေါင်း135နှစ်ရှိပါပြီ။ချင်းတွေကအလွန်စိုးရင်စရာကောင်းနေပါပြီ။
2024နှစ်ရာသီကတော့တနင်္ဂနွေလုံးမှာအပူချိန်တွေစံချိန်တက်တင်အောင်မြင့်တက်လာပြီး30ဒီဂရီဆယ်လ်ဆီယပ်အထိ66ရက်ဆက်တိုက်ကျုံခဲ့ရသလိုညအချိန်မျိုးမှာတော့အပူချိန်ကကြာမသွားပါဘူး။အခုလိုရေတွေခန်းချောက်လာတဲ့အတွက်စွမ်းအင်လိုအပ်ချက်40ရာခိုင်နှုန်းမှာတုံးနေရတဲ့ရေအားလက်စစ်ထုတ်လုပ်မှုတွေပါထိခိုက်လာပါတယ်။1950ပြည်လုံးနှစ်တွေမှာနေဒီပါမြေရွေနဲ့တိဆောက်ခဲ့တဲ့ဒီသမန်ကနေလက်စစ်တပ်အား920မီဂါဝတ်အထိထုတ်လုပ်နေတာဖြစ်ပြီးလှပတဲ့ကန်ကြောင့်ဒေသခံတွေတမကနိုင်ငံတကာခီးသွားတွေကြားလူကြိုက်များတဲ့နှွေရသည့်အပန်းဖြေနေရလဲဖြစ်ပါတယ်။အခုလိုရေတွေခန်းလာတဲ့အတွက်လုပ်ငန်းတွေထိခိုက်လာရတယ်လို့ကမ်ဘေးအပန်းဖြေစခန်းပိုင်ရှင်ဒါဗစ်ကာဘလာကပြောပါတ
ယ်။Naravno da direktno utiče na vodostaj.
Ma, puče mi je da mu je taj jaj taj ja mu jao. Ča planika ka nema akulo jiri kančao lara va. Kampalego mi je si a mjuri miyaji to miro tajne ja vare. Ji ča to alo šunu ne paude niari suin le jau si kari put hara va. Ta jao longa je ju miyadu ga gan piu 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 tebe te tong niya vare lu piu su to ra va. Akulo či ni miuri jao. ပိုးပြီးတော့ဆိုးရလာမယ့်ဥဒုရသည်ပြောင်းလဲမှုအရေးကြိုတင်ပြင်ဆင်ဖို့ပြည်သူရဲ့တောင်းဆိုတန်တွေလည်းတိုးလာနေပါတယ်
။ Tako da nama preostaje jedino da se prilagodimo i pripremimo takvim uslovima.
အလုပ်ကံဆောင်ရွက်တဲ့နီလန်းတွေအတိုင်းကျွန်တော်တို့ပြင်ဆင်ဆောင်ရွက်လို့တော့ရပါတယ်။ဥဒုရသည်ပြောင်းလဲမှုရဲ့ဆိုးကျိုးတွေကိုဘော့စနီးယားဟာဇီဂိုဗီနာမှာပဲကြုံတွေ့နေရတာမဟုတ်ပါဘူး။တစ်ကမ္ဘာလုံးမှာရင်ဆိုင်နေရတာဖြစ်ပါတယ်။တခြားသူတွေရဲ့အတွေ့အကြုံကိုသင်ခန်းစာယူသင့်ပါတယ်။
အမေရိကန်နိုင်ငံကော်လိုရာဒိုပြည်နယ်ကစလို့ပြင်သစ်စပိန်နဲ့ဘောလ်ကန်ဒေသနိုင်ငံတွေအပြင်ဘရာဇီးနိုင်ငံအမေဇုန်တစ်တော်ထဲအထိဒေသဆောင်မှာစီးဆင်းနေကြတဲ့မြစ်တွေချောင်းတွေမှာကပ္ပအပူချိန်မြင့်တက်ပြီးတော့ရေတွေခန်းချောက်လာနေတာပါလူရေတိုးပါမှုဥဒုရသည်ပြောင်းလဲမှုတစ်တော်ပြုံးတင်မှုအားနည်းတဲ့အုပ်ချုပ်မှုစနစ်နဲ့ထိရောက်မှုမရှိတဲ့ဆယ်မြောင်းစနစ်တွေကြောင့်နှုတ်နယ်တဲ့ဂေဟဗေဒစနစ်တွေထိခိုက်ပျက်စီးလာရပြီးလူတွေအထက်တောက်သုံးရေချိုးတွေလည်းပုံမရှားပါလာနေတာပါဒါကြောင့်လဲကုလသမဂ္ဂအပါအဝင်တဘာဝပတ်ဝန်းကျင်ရေးရာပညာရှင်တွေကဥဒုရသည်ပြောင်းလဲမှုထိန်းချုပ်ရေးအာသွန်ခွန်ဆိုင်ဆောင်ရွက်ကြဖို့အရေးတကြီးတိုက်တွန်းနှိုးဆော်နေတာလည်းဖြစ်ပါတယ်။ကျွန်မနန္ဒာပ
ါ။ဥဒုရသည်နဲ့အနာဂတ်ကဘာအစီအစဉ်အပြီးမှာတော့သတင်းတွေကတူတာအစီအစဉ်ကိုဆက်ပါအောင်မယ်။မြန်မာပြည်သားတွေအကြောင်းအမျိုးမျိုးကြောင့်နီလန်းပေါင်းစုံနဲ့တွားရောက်နေတဲ့မြန်မာအိန္ဒိချင်းထိုင်းနိုင်ငံအကြောင်းသိထားတဲ့အချက်အလက်တချို့ကိုမတ်ညိုညိုလင်ကသတင်းတွေကသုတအစီအစဉ်မှာပြောပြထားပါတယ
်မြန်မာအိန္ဒိချင်းထိုင်းနိုင်ငံဟာအရှိတောင်အာရှနိုင်ငံတွေထဲမှာအင်ဒိုနီးရှားနဲ့မြန်မာပြည်ရင်တတိယအကြီးဆုံးနိုင်ငံတစ်ခုဖြစ်ပါတယ်။အကျယ်ဝန်း2000ကီလိုမီတာ 5,300 ကျော်ရှိတာပါ။ပြည်내နိုင်ငံနဲ့အရွယ်အစားတူတူလောက်လို့ပြောနိုင်ပါတယ်။နိုင်ငံအရွယ်အစားကမြန်မာနိုင်ငံထက်နည်းနည်းသေးပေမဲ့လူဦးရေကတော့မြန်မာနိုင်ငံထက်များပါတယ်။အခု2024နောက်ဆုံးတွက်ချက်မှုတွေအရတော့လူဦးရေ90တန်းကျော်ရှိနေပါပြီ။ထိုင်းနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိချင်းနိုင်ငံတွေကမြန်မာနိုင်ငံအပြင်လာအို၊ကမ္ဘောဒီးယားနဲ့မလေးရှားနိုင်ငံတို့ဖြစ်ကြပါတယ်။ထိုင်းနိုင်ငံမှာထေရဝါဒဗုဒ္ဓဘာသာကအဓိကမြို့ဖလားဘာသာတရားဖြစ်တာကြောင့်လူဦးရေ90ရာခိုင်နှုန်းကဗုဒ္ဓဘာသာကိုယုံကြည်ကိုးကွယ်ကြသူတွေပါ။ဒါပေမဲ့ထိုင်းနိုင်ငံရဲ့အခြေခံဥပဒေမှာတော့ဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာလို့ပြဋ္ဌာန်းပြောဆိုထားတာမရှိပါဘူး။နိုင်ငံရဲ့လုံခြုံရေးကိုထိခိုက်ပျက်စီးစေမှုမဖြစ်ရင်ဘယ်ဘာသာကိုမဆိုလွတ်လပ်စွာကိုးကွယ်နိုင်တယ်လို့ပြောဆိုထားပြီးဗုဒ္ဓ၊အစ္စလာမ်ဟိန္ဒူ၊ဆစ်ခ်နဲ့ခရစ်ယာန်စတဲ့ဘာသာတရား၅မျိုးကိုဥပဒေနဲ့အတိအမှန်ပြုပေးထားပါတယ်။ အုပ်ချုပ်မှုစနစ်ပုံစံကတော့တက်ဦးဆောင်မိုင်းဘရင်စနစ်နဲ့တွဲဖက်ထားတဲ့ပါလီမန်ဒီမိုကရေစီစနစ်ပဲဖြစ်ပါတယ်။နိုင်ငံရဲ့အကြီးအမြတ်ဆုံးပုဂ္ဂိုလ်ကတော့ဘရင်ပါပဲ။ဒါကြောင့်လဲထိုင်းနိုင်ငံမှာဘရင်အမိသားစုဘရင်စနစ်နဲ့ပတ်သက်ပြီးဝေဖန်ပြောဆိုမှုကိုဥပဒေပြုတားမြစ်ထားတာပါ။အခုလက်ရှိဘရင်ကတော့ချက်ကရီမင်းဆက်ဆယ်စဲမြောင်မဟာဝါချီရာလောင်ကွန်ဖြစ်ပါတယ်ထိုင်းနိုင်ငံရဲ့ဒလေထုံးစံယုံကြည်မှုတွေထဲမှာနတ်ကုန်းအိမ်လေးတွေကိုထိုင်းမှာရှိတဲ့အိမ်တွေအပါအဝင်အဆောက်အဦတိုင်းလိုလိုမှာထားရှိကြပါတယ်ထိုင်းလူမျိုးတွေဟာဥကောင်းကိုအထွတ်အမြတ်ထားတဲ့အတွက်ကလေးငယ်တွေကအစားဘဲလူဥကောင်းကိုမှအကြောင်းမဲ့ထိတာကြိုင်တာတွေမလုပ်ရပါဘူး။ဒါအပြင်ထိုင်းငွေကြေးကိုခြေထောက်နဲ့နေနာကိုလည်းဥပဒေအရတားမြစ်ထားတာပါ။အိမ်ညီမွေဖဲကားမောင်းရင်လည်းပြစ်မှုဖြစ်စေတာမို့သတိထားစရာတစ်ခုပါပဲ။ထိုင်းနိုင်ငံရဲ့မြို့တော်အမည်ကဘန်ကောက်ဆိုပြီးနိုင်ငံတကာကအသိအမှတ်ပြုထားတဲ့မြို့အမည်ဖြစ်ပေမဲ့ဘန်ကောက်မြို့ကိုထိုင်းလိုခေါ်ဆိုတာရှိပါတယ်။ဘန်ကောက်မြို့ရဲ့ထိုင်းလိုအမည်ကတော့စကလုံး168လုံးရှိတာမို့ကမ္ဘာမှာအရှေ့လျားဆုံးမြို့အမည်လို့လည်းပြောလို့ရပါတယ်။Banana Thai School ဆိုတဲ့ website မှာတော့ဘန်ကောက်မြို့ရဲ့ထိုင်းလိုအမည်ကိုအခုလိုပြောပြထားတာပါ
။ Bangkok's full name, which is the longest city name in the world. The full name of Bangkok is Krung Thep Mahanakhon Amon Ratnakosin Mahinthara Ayutthaya Mahadilok Phop Nopharat Ratchathani Burirom Udom Ratchaniwet Mahasthan Amon Phiman Avatan Sthit Sakkathatiya Vitsanu Kamprasit. It consists of 168 letters.
ထိုင်းလူမျိုးတွေကတော့ဘန်ကောက်လို့အသုံးနေကြပြီးဒီအမည်အရှေ့ကြီးရဲ့အတူကောက်အဖြစ်ခရုံထစ်လို့ပြောတာမျိုးရှိသလိုခရုံထစ်မဟာနခွန်လို့လည်းပြောကြပါတယ်ထိုင်းနိုင်ငံရဲ့တခြားထူးထူးခြားခြားအကြောင်းအရာတွေကတခုကထိုင်းနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာအနောက်နိုင်ငံတွေရဲ့ကိုလိုနီအုပ်ချုပ်မှုအောက်ကိုမကျရောက်ခဲ့တာပါပဲနိုင်ငံသားခီးသွွားဧည့်သည်တွေအလဲပတ်များတဲ့ထိုင်းနိုင်ငံဟာအခု2024ခုနှစ်အတွင်းနိုင်ငံသားခီးသွွားဧည့်သည်ပေါင်း39သန်းနီးပါးလာရောက်လဲပတ်ကြတာကြောင့်ကမ္ဘာအဆင့်ရှင်နေရမှာရှိနေတာပါရှင
်။တရင်နေတကတူတာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ FIO ရဲ့တနင်္ဂနွေနေ့မနက်ဖြန်ရုပ်သံအစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်။တော်တာရှင်နေအနေနဲ့VOA ကိုစာရေးသားဆက်သွယ်လို့ရတဲ့ဆိုရင်တော့ email ကနေတဆင့်ရေးသားနိုင်ပါတယ်ရေးသားရမယ့်လိပ်စာရကတော့ burmese@voanews.com ဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါဦးမယ်နိုင်ငံတကာတရုတ်တန်ရုံနေရှိမှာမြန်မာအရေးလှုပ်ရှားသူတွေကဆန္ဒပြပွဲတွေပြုလုပ်လာချိန်မှာမြန်မာပြည်တွင်းရေးကိုတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖက်တာမရှိဘူးလို့ရန်ကုန်တရုတ်တန်ရုံကစနေနေ့မှာညှင်းဆိုလိုက်ပါတယ်။မြန်မာရေးမှာတရုတ်နိုင်ငံအနေနဲ့အပြုသဘောဆောင်ပါဝင်တာဖြစ်ပြီးစစ်ပွဲတွေကိုလည်းဆန့်ကျင်တယ်လို့ဖော်ပြထားပါတယ်။89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကနေတန်အမတ်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုယ်စားပြုသူအဖြစ်ဆက်လက်ခန့်အပ်ထားဖို့နဲ့အရေးကြီးအစည်းအဝေးပွဲတွေမှာပါတက်ရောက်ခွင့်ပေးဖို့ကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့မြန်မာအရေးလှုပ်ရှားသူတွေကဆန်ဖရန်စစ္စကိုမြို့မှာစနေနေ့ကစုယုံတောင်းဆိုခဲ့ကြပါတယ်။ရုရှားနဲ့ယူကရိန်းတို့ဟာစနေနေ့ကအကျဉ်းသား206ယောက်ကိုအလဲအလဲပြုလုပ်ခဲ့ကြပါတယ်။ဒါဟာ UAE RSF ဝါများပြည်တော်စုရဲ့ဂျာဝင်ညှိနှိုင်းမှုနောက်ပိုင်း2ရက်အတွင်းဒုတိယအကြိမ်ပြုလုပ်တာလည်းဖြစ်ပါတယ်။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့မနေ့ပတ်သားလွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေတက်မှာစီစဉ်ထုတ်လုပ်ရေးမှူးကကိုညာဝင်းအောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့စီစဉ်မှုဖြစ်တာဝန်ယူခဲ့သူတော့ဇော်မိုးကျော်ဖြစ်ပါတယ်။အခုထုတ်လွှင့်တဲ့အတန်းလွင့်စီစဉ်တွေကို view ရဲ့ website ဆာမျက်နှာမှာလည်းကြည့်ရှုနားတော်တာဆင်နေပါတယ်။ view ကိုကြည့်ရှုနားတော်တာဆင်နေတဲ့ကျေးဇူးအထူးတင်ပါတယ်ခင်ဗျာ။